Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းက2016ခုနှစ်ဖေဖော်ဝါရီလ17ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ32 kHz 9323ညတိုင်းဒိုမီတာ40 kHz 9433ညနဲ့တိုင်းဒိုမီတာ49 kHz 63433ညတို့ကနေဖမ်းယူနားဆင်နိုင်ပါခင်ဗျာ။တို့ရချင်းအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့နယူးဟမ်ရှယ်ပြည်နယ်ကသမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေပြည်ဆုံးသွားပြီဖြစ်တဲ့အတွက်သမရကိုယ်စားလှယ်လောင်းတွေဟာမကြခင်ကျင်းပမဲ့တခြားပြည်နယ်တွေမှာမက်ဆေ့ချ်ရှိုံနေကြပြီဖြစ်ပါတယ်မြောက်ကိုရီးယားအစိုးရကစစ်ဦးစီးချုပ်ကိုအကျင့်ပြတ်ချဆမှုတွေနဲ့ဆွဲချက်တင်ပြီးတော့ကွပ်မျက်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေအကြီးအကဲပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
The United States for decades has kept a peace and maintained stability
အမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာနိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဖြစ်ပါတယ်သမ္မတဘရက်အိုဘားမားကိုယ်တိုင်တာဝန်ယူကျင့်ပမဲ့အမေရိကန်အာဆီယံလွင်လွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာပါနောက်ပြီးမန္တလေးတိုင်းမြင်းကြံကျင်းတွင်းကတောက်တုံးကြီးအုံပြုနေတဲ့မျက်နှာနာ10နီးမှာစီမံကိန်းအကြောင်းပြချက်နဲ့မြေတွေတူးနေတဲ့အတွက်ဒေသခံတွေစိတ်ပူနေကြတဲ့အကြောင်းအေရဝတီလင်းပိုင်တွေတစတဲ့တစရော့ပါနေတဲ့အတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ရှောက်သူတွေပူပန်နေကြတဲ့အကြောင်းနဲ့အမေရိကန်တမန်တော်လောင်းရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေစတာတွေကိုနားဆင်ကြရပါမယ်။နောက်ပိုင်းမှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့ကိုရဲကောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ဒီမိုကရက်တစ်ပါတီကဆိုရှယ်လစ်ဝါဒီဘန်နီဆန်ဒါစ်နဲ့ဘီလီယနာသထေးကြီးဒေါ်နယ်ထရမ့်တို့နှုတ်ဟာနယူးဟမ်ရှယ်ပြည်နယ်မှာပြည်နယ်ကဥဆောင်ကျင်းပတဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအင်္ဂါနေ့ကအသီးသီးအနိုင်ရလဲကြပြီးဖြစ်ပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲဟာမနေ့ကချက်ချင်းဆိုသလိုပဲမကြာခင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေကျင်းပမဲ့ South Carolina နဲ့ Nevada ပြည်နယ်တို့မှာအယုံဆိုင်မက်ဆွဲဆေးရုံနေကြပြီးဖြစ်ပါတယ်။နယူးဟမ်ရှယ်ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေအတွင်းဒီမိုကရက်တစ်ပါတီဘက်မှ Vermont ပြည်နယ်ကအထက်လွှတ်တော်အမဆန်ဒါစ်ကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုမဲရီအတွက်60ရာခိုင်နှုန်း38ရာခိုင်နှုန်းနဲ့အပြတ်အသတ်အနိုင်ရလိုက်တာပါ Republican ပါတီဘက်မှာတော့ Donald Trump ကသူနဲ့အနီးဆက်ဆုံးပြိုင်ဘက်သမ္မတကိုယ်စားလှယ်လောင်း Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ထက်မဲရီအတွက်2ဆကျော်များပြီး35ရာခိုင်နှုန်းနဲ့အနိုင်ရသွားလိုက်တာဖြစ်ပါတယ်တခြားသမ္မတကိုယ်စားလှယ်လောင်းနေတဲ့လဲထရမ့်ကမဲအပြတ်အသတ်အနိုင်ရလိုက်တာပါ။နယူးဟမ်ရှယ်ပြည်နယ်ကသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအဆင့်9%သာရှိရရှိခဲ့တဲ့ကုမ္ပဏီအကြီးကဲဟောင်းကာလီဖီယိုရီနာနဲ့အဆင့်6%သာရရှိခဲ့တဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီရိုနှုတ်ဟာသမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်မှုကနေနှုတ်ထက်သွားကြပြီဖြစ်ပါတယ
်။လက်ပုံမြို့နယ်ဆီးရီးယားနိုင်ငံမြောက်ပိုင်းကအခြားဒေသတွေအပေါ်ရုရှားနိုင်ငံရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုမတားဆီးနိုင်ခဲ့ပဲတူရကီနယ်စပ်မှာရောက်နေတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေကိုဝင်ရောက်ဖို့နေဆက်ကိုဖွင့်ပေးဖို့တောင်းဆိုနေတဲ့အတွက်တူရကီဝန်ကြီးချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုက်အဝန်းကိုပုတ်တခုနေ့ကဝေဖန်လိုက်ပါတယ်။ဒီရေတက်တယ်လို့တက်လာနေတဲ့စစ်ပြေးဒုက္ခသည်တွေကိုလက်ခံဖို့တူရကီကိုဝိုင်းပြီးဖိအားပေးနေကြပြီမဲ့တစ်ချိန်တည်းမှာရုရှားကအရက်သားဒေသတွေကိုဘုံကျဲနေတာကိုရပ်တန့်ကရပ်ဖို့ဘယ်သူမှမပြောရဲကြတာဟာအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်နေတယ်လို့တူရကီဝန်ကြီးချုပ်အာမတ်ဒါဗိုတိုဂလူကပြောလိုက်ပါတယ်။စီးရီးယားအစိုးရတပ်တွေနဲ့သူရဲ့ရုရှားမဟာမိတ်တွေဟာအီလက်ပိုမြို့ရဲနဲ့အနီးတစ်ဝိုက်မှာသမ္မတဘာရှာအယ်အာဆတ်အစိုးရကိုဆန့်ကျင်တဲ့သူတိုင်းကိုမောင်းထုတ်ပြီးလူမျိုးဖြုတ်တန့်စင်ရေးမူဝါဒကိုရွေချက်ရှိရှိနဲ့အကောင့်ထည့်ဖောင်းနေတယ်လို့ဒါဗိုတိုဂလူကဒီဟိတ်မြို့မှာပြုလုပ်တဲ့ Dutch ဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာစွပ်စွဲလိုက်တာပါ။ရုရှားစစ်လေယံတွေဟာတူရကီအစိုးရကစီးရီးယားနယ်စပ်မှာဆောက်လုပ်ပေးထားတဲ့ဒုက္ခသည်စခန်းတွေကိုဖျက်ဆီးပစ်ခဲ့တယ်လို့အလက်ပိုမြို့ကနေတူရကီနယ်စပ်ကိုဆက်သွယ်ထားတဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဇင်းညံကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့တူရကီဝန်ကြီးချုပ်ကပြောပါတယ
်။ရုရှားနိုင်ငံအနေနဲ့စီးရီးယားနိုင်ငံအတွင်းမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွေအပေါ်တောင်းပန်ဖို့အစီအစဉ်မရှိဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံအမတ်ကြီးကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ IS Islamic စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့အစား အတိုက်ခံအရာစုတွေကိုတိုက်ခိုက်ခဲ့တယ်လို့နိုင်ငံတကာအတိုင်းဝိုင်းကအကြေကြေပြန့်ပြန့်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာပါသူတို့အနေနဲ့ပွင့်လင်းမြင်သာမှုရှိစွာလုပ်ကိုင်ဆောင်ရွက်နေကြောင်းစီးရီးယားနိုင်ငံအလက်ပိုမြို့မှာအရှိန်မြင့်ဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်ကိစ္စရပ်တွေအကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်စီးပွဲအပြီးမှာရုရှားသံအမတ်ကြီးဗိုက်တာလီချာကင်းကသတင်းတောက်တွေကိုပြောကြားလိုက်တာပါရုရှားနိုင်ငံဟာစီးရီးယားအစိုးရရဲ့ဖိတ်ကြားချက်အရစီးရီးယားနိုင်ငံမှာတရားဝင်တွားရောက်နေခြင်းဖြစ်တယ်လို့လည်းရုရှားသံအမတ်ကြီးကပြောပါတယ် IS Islamic Studio တွေကိုတိုက်ခိုက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရုရှားတို့ကမနစ်စက်တင်ဘာလကုန်ပိုင်းကစပြီးတော့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာမှာအနောက်အုပ်စုနိုင်ငံတွေကအဲ့ဒီလေကြောင်းတိုက်ခိုက်မှုတွေအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးဟာဥရောပအရှေ့ပိုင်းကိုတိုးချဲ့ထားတာဟာကျူးကျော်လာမယ့်ဘသူကိုမဆိုပြတ်သားတဲ့အချက်ပြသတိပေးလိုက်တာဖြစ်တယ်လို့အဖွဲ့ရဲ့အထွေထွေအတွင်းမှူးချုပ်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ပေါ်တဝူနီကဘရက်ဆဲမြို့မှာနှစ်ရက်ကြာကျင်းပခဲ့တဲ့နေတိုးကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာအထွေထွေဝန်ကြီးဒီကမှာခင်ဗျအထွေထွေအတွင်းရေးမှူးချုပ်ဂျန်စတိုလန်ဘတ်ကနေတိုးနဲ့ဘဲမဟာနေတိုးရဲ့ဘဲမဟာမိတ်နိုင်ငံအပေါ်ကျူးကျော်မှုမှန်သမျှကိုဒစိတဝမ်းနဲ့လက်တုပ်ပြန်သွားမယ်လို့ရုရှားနိုင်ငံကိုတိတသာပဲညွှန်းပြီးပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်နီးပါးကရုရှားနိုင်ငံဟာယူကရိန်းနိုင်ငံကရိုင်းမီးယားဒေသကိုကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်ရုရှားအစိုးရဟာပိုလန်ဒါမှမဟုတ်ဘော်လ်တစ်နိုင်ငံတွေကိုလှင်းလင်းမြန်မြန်ကျူးကျော်တိုက်ခိုက်မှုတွေလှုပ်လာမှာကိုအနောက်နိုင်ငံတွေရဲ့စစ်ရေးမဟာမိတ်အဖွဲ့ကစိုးရိမ်ပူပန်မှုတွေမြင့်တက်လာခဲ့တာပါ။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်သမ္မတတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်သမ္မတဘရက်ကိုဘားမားဟာရှစ်တောင်အရှာနိုင်ငံများအတွင်းအာဆီယံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာချ်မှာရှိတဲ့ဆန်နီလန်းစ်မှာနေရကြထိပ်သီးညီလာခံကျင်းပမှာဖြစ်ပါတယ်အာဆီယံအဖွဲ့ဟာအမေရိကန်ပြည်ထောင်စုရဲ့စရုပ်ထမြောက်အကြီးဆုံးကွန်တွယ်ဘက်အဖွဲ့အစည်းဖြစ်တာနဲ့အညီအာဆီယံအတင်းကြီးရဲ့အရှစ်တောင်အရှာတို့ရဲ့အရေးပါမှုကိုအသိအမှတ်ပြုအလေးထားတဲ့အနေနဲ့အာဆီယံအဖွဲ့ဝင်ဆင်နေငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့သမ္မတအိုဘားမားကဖေဖော်ဝါရီလ15ရက်ကနေ16ရက်နေ့အထိထိပ်သီးညီလာခံကိုနေ့ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။အခုကျင်းပတဲ့ထိပ်သီးညီလာခံဟာသမ္မတအိုဘားမားအစိုးရရဲ့အာရှချင်းငွေရှာညီရေးအမေရိကန်အစိုးရရဲ့ policy ကိုမိမောင်းထိုးပြတဲ့ထူးခြားတဲ့ညီလာခံလည်းဖြစ်ပါတယ်။အခုနှစ်အတွင်းအာဆီယံနိုင်ငံတွေမှာကောင်းမွန်တဲ့တိုးတက်မှုတွေဖြစ်ပေါ်နေတာကိုတွေ့မြင်ရကြောင်းအထူးသဖြင့်တော့မြန်မာနိုင်ငံမှာတမိုင်းဝင်ပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်နေကြောင်းရွေးကောက်ပွဲအနေရလိုက်တဲ့ NLD ပါတီဦးဆောင်တဲ့လွတ်တော်အမတ်တွေစတင်တာဝန်ထမ်းဆောင်နေကြပြီဖြစ်တယ်လို့မကြာခင်သတင်းပါအနေငယ်အတွင်းမှာသမရသစ်ကိုရွေးကောက်တင်မြှောက်ကြတော့မှာဖြစ်ကြောင်းသမရဝါမရဲ့လက်ထောက်အမျိုးသားအကြံပေးဘန်ရော့စ်ကအင်္ဂါနေ့မှာပြောကြပါတယ်မလာကောမှာယာရုကအနားယူတော့မဲ့မြန်မာသမရဦးသိန်းစိန်ဟာလည်းဒီထိပ်သီးစီးပွဲကိုတက်ရောက်မှာဖြစ်ပါတယ်ထိပ်သီးစီဝဘဲအတွင်းစီးပွားရေးလုပ်ငန်းတင်များစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဥရုယာတိပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမောင်ခိုကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့သမရအင်ပြိုအရာရှိတွေကဖေဖော်ဝါရီလ9ရက်နေ့မှာပြောကြားခဲ့ပါတယ်
အမေရိကန်နိုင်ငံရဲ့ထိတ်တန်းစုံစမ်းထောက်လိုင်းအရာရှိတွေဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার တိုက်ချင်းပစ်ဒုံးလက်နက်နဲ့စိုက်ဘာစွမ်းပကားတွေနဲ့ပတ်သက်ပြီးသတိပေးလိုက်ပြီးတဲ့နောက်တရက်အကြာမှာအမေရိကန်အထက်လွှတ်တော်ဟာမြောက်ကိုရီးယားအစိုးရနဲ့သူ့ကိုနိုင်ငံခြားကအထောက်ပံ့ပေးနေသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေသူတွေကိုပြစ်မှတ်ထားပြီးတံခတ်ပိတ်ဆို့မှုတွေချမှတ်မဲ့ဥပဒေကြမ်းကိုအတည်ပြုလိုက်ပါတယ်။မကြသေးမီကနျူကလ িয়ার ဖောက်ခွဲဆန်းသတ်ခဲ့တဲ့အပြင်တနင်္ဂနွေနေ့ကတာဝဲပြစ်ဒုံးလက်နှက်ကိုမြောက်ကိုရီးယားကပြစ်လွှတ်ခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ကအထက်လွှတ်တော်ကနေထောက်ခံမဲ96မဲကန့်ကွက်မဲမရှိဘဲအတည်ပြုခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican Party ဝင်အမတ်ဘော့ကော်ကာကမြောက်ကိုရီးယားပေါ်ချမှတ်ခဲ့တဲ့ဆယ်စုနှစ်နဲ့ချီတဲ့ American ရဲ့ policy ဟာမအောင်မြင်ခဲ့တဲ့အတွက်ပုံမတင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လိုတယ်လို့ပြောခဲ့ပါတယ်။ဒီဥပဒေချက်မှာမြောက်ကိုရီးယားနဲ့ကုန်သွယ်ရမှာဓာတ်သတ္တုတွေနဲ့မြောက်ကိုရီးယားအစိုးရတို့ငွေမာကိုရရှိစေမယ့်အခြားလုပ်ငန်းတွေကိုပြစ်မှတ်ထားပြီးပျောင်းရန်နဲ့လုပ်ငန်းဆောင်ရွက်နေတဲ့တရုတ်နိုင်ငံနဲ့အခြားဖွဲ့စည်းတွေကိုလည်းပြစ်မှတ်ထားတာဖြစ်ပါတယ်
။မြောက်ကိုရီးယားအစိုးရကစစ်တပ်အကြီးအကဲကိုအကျင့်ပြတ်ချစားမှုအပါအဝင်တခြားအကြောင်းအရာတွေနဲ့ဆွဲချက်တင်ပြီးအခုလအတွင်းမှာကွဲမြက်လိုက်တယ်လို့မြောက်ကိုရီးယားအရင်နဲ့နီးစပ်ကြွန့်ကျင်သူတွေကပြောကြောင်းတောင်ကိုရီးယားအခြေစိုက်ယုံဟပ်သတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးရီယုံဂီအနေနဲ့တခြားကိုဂျိုးဆိုင်ရာကိစ္စရပ်တွေကိုလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲခံခဲ့ရကြောင်းလည်းအမည်မဖော်လို့တဲ့မြောက်ကိုရီးယားအရေးကိစ္စတွေကိုနီးစပ်ကြွန့်ကျင်သူပြောတာကိုကိုးကားပြီးတော့ယုံဟပ်သတင်းမှာဖော်ပြထားပါတယ်။တိုင်းပြည် ရဲ့အရေးပါတဲ့ကိစ္စရပ်တွေလှုပ်ဆောင်တိုင်းမြောက်ကိုရီးယားသတင်းမီဒီယာတွေမှာထိတ်တန့်အရာရှိတွေရဲ့အမည်တွေကိုဖော်ပြပေးလေရှိပေမဲ့လည်းမြောက်ကိုရီးယားကဖေဖော်ဝါရီလ9ရက်နေ့တုန်းကတာဝဲပစ်ဒုံးရင်လွတ်တင်လိုက်တုန်းကဗိုလ်ချုပ်ကြီးရီယွန်ဂီရဲ့အမည်ကိုဖော်ပြခဲ့ခြင်းမရှိဘူးလို့ဆိုပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာသူတိုင်းပြည်ခေါင်းဆောင်ဖြစ်လာတဲ့2012ခုနှစ်ကစလို့အာနာတီမြဲရေးအတွက်လက်အစိုးရအရာရှိအများပြားကိုအကျင့်ပြည့်ချစားမှုအပါအဝင်တောင်ကိုရီးယားနိုင်ငံကရုပ်တံစီးရီးတွေကြီးရှုမှုအဆုံးဆွဲချက်မျိုးစုံနဲ့အပြစ်ပေးအရေးယူပြီးတော့ကုမြစ်ခဲ့ပြီးဖြစ်ပါတယ်။မနစ်ဇန်နဝါရီလတုန်းကလည်းစစ်တပ်ကစစ်စင်ရေးအကြီးအကဲဗိုလ်ချုပ်ကြီးပျုံအင်းဆုံးကိုကုမြစ်ခဲ့ပါတယ်ခင်ဗျာ။
ကျဆင်းနေတဲ့ငွေကြေးစိတ်ကွက်နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအားနည်းချက်တွေကြောင့်အမေရိကန်ပြည်ထောင်စုကတိုးမြင့်ထားတဲ့ဘဏ်နှုန်းနှုန်းတွေတိုးနှုန်းကိုပိုနှေးသွားစေနိုင်တယ်လို့အမေရိကန်ဗဟိုဘဏ်အကြီးအကဲကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကဆယ်စုနှစ်တစ်ခုနီးပါးအတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်ဗဟိုဘဏ်ကအတိုးနှုန်းကိုပထမဆုံးအကြိမ်တိုးမြင့်လိုက်ပြီးတဲ့နောက်ဘဏ်ဥက္ကဋ္ဌဂျန်နက်ယယ်လန်ကအမေရိကန်လွှတ်တော်မှာဥပဒေပြုအမတ်တွေကိုအခုလိုပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့စီးပွားရေးဟာကြန့်ခိုင်တဲ့တိုးတက်မှုလမ်းကြောင်းပေါ်ရောက်နေတယ်လို့ယုံကြည်တဲ့အကြောင်းသူမကပြောဆိုပြီးတော့ငွေကြေးဖောင်းပွားမှုအနေငယ်တိုးလာပြီးမဲ့ကျွမ်းကျင်သူတွေကတော့အလွန်နှေးပါနေသေးတယ်လို့ပြောပါသူပြောတယ်လို့ပြောပါတယ်တရုတ်နိုင်ငံရဲ့ငွေကြေးမူဝါဒနဲ့စီးပွားရေးအလားအလာတွေကြောင့်ကမ္ဘာဈေးကွက်မှာထိခိုက်မှုတွေတိုးတက်လာနေတယ်လို့ယယ်လန်ကပြောခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့ကိုရဲကောင်တို့ပြောပြသွားကြတာဖြစ်ပါတယ်အခုဆက်ပြီးတော့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်တော်စုမှာပထမဆုံးကျင်းကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးညီလာခံကိုကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့ Sunny Lands မှာသမ္မတ Barack Obama က2ရက်ကြာတာဝန်ယူပြီးတော့ကျင်းပမှာဖြစ်ပါတယ်ဒီထိပ်သီးအစည်းအဝေးကိုတခြားအာဆီယံခေါင်းဆောင်တွေနဲ့အတူမကြခင်ယာရုကနေအားယူတော့မယ်မြန်မာသမ္မတဦးသိန်းစိန်နဲ့တက်ရောက်ဖို့ရှိနေပါတယ်အပြည့်စုံကိုကုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်
အာဆီယံအဖွဲ့ကြီးဟာအမေရိကန်ပြည်ထောင်စုရဲ့စတုထမြောက်အကြီးဆုံးကွန်တော်ဘက်အဖွဲ့အစည်းဖြစ်တာနဲ့အညီအာဆီယံအသင်းကြီးနဲ့အရှိတောင်အာရှတိုက်ရဲ့အရေးပါမှုကိုအတိမတ်ပြုအလေးထားတဲ့အနေနဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသမ္မတဥဘာမားကဖေဖော်ဝါရီလ15ရက်နေ့ကနေ16ရက်နေ့အထိနေ့ရက်ကြာထိပ်သီးညီလာခံကျင်းပသွားမှာဖြစ်ပါတယ်။ဒီထိပ်သီးညီလာခံအတွင်းစီးပွားရေးလုပ်ငန်းသစ်များစတင်ထူထောင်ရေးကွန်တော်ရေးရင်းနှီးမြှုပ်နှံမှုရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမောင်းခိုးကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြမှာဖြစ်တယ်လို့သမ္မတအင်ဂျီနီယာအရာရှိတွေကဖေဖော်ဝါရီလ9ရက်နေ့မှာပြောကြားခဲ့ပါတယ်။အခုနှစ်အတွင်းအာဆီယံနိုင်ငံတွေမှာကောင်းမွန်တဲ့တိုးတက်မှုတွေဖြစ်ပေါ်နေတာကိုမြင်တွေ့နေရကြောင်းအထူးသဖြင့်တော့မြန်မာနိုင်ငံမှာသမိုင်းဝင်ပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်နေကြောင်းရွေးကောက်ပွဲအနိုင်ရလိုက်တဲ့ NLD ပါတီဦးဆောင်တဲ့လွတ်တော်အမတ်တွေစတင်တာဝန်ထမ်းဆောင်နေကြပြီဖြစ်သလိုမကြခင်သတင်းပတ်အနေငယ်အတွင်းမှာသမရသစ်ကိုရွေးကောက်တင်မြှောက်ကြတာမှာဖြစ်ကြောင်းသမရဥပမာရဲ့လက်ထောက်အမျိုးသားအကြံပေးဘန်ရော့စ်ကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်အခုကျင်းပတဲ့ထိပ်သီးညီလာခံဟာသမရဥပမာအစိုးရရဲ့အာရှချင်းဝင်ရှာညီရေးအမေရိကန်အစိုးရရဲ့ policy ကိုမီးမောင်းထိုးပြတဲ့ထူးခြားတဲ့ညီလာခံလည်းဖြစ်ပါတယ်ဒါကြောင့်လဲအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအတိုင်အဝန်ဖွံ့ဖြိုးတိုးတက်ရေးအတွက်အရင်ကလှုပ်ဆောင်ပေးခဲ့သလိုပဲအနာဂတ်မှာလည်းဆက်လက်ကူညီလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းအရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးဒန်နီယယ်ရာဆဲကဖေဖော်ဝါရီလ10ရက်နေ့မနေ့ကနိုင်ငံကြားရေးဌာနမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့ပါတယ
် The United States for decades has kept the peace and maintained stabilityin the Asia-Pacific region in particular, through a system of alliances and security partnerships that are marked by
American Biranzu and in a season in and chip Asian and Pacific data ma nyin nyin ye ne tin nyin ye ya bo chu pan ne niya ma maha mait twe lung jong ye mait phe naingan twe tha shi ga pi naingan da upare ko laser lai na mu bo a chi khan ga da phit par ဒါအပြင်ဒီမိုကရေစီလူ့အဖွဲ့အစည်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအားပေးတဲ့ policy ကိုလည်းကျင့်သုံးခဲ့တာဖြစ်ပါတယ်။ဒီအတွက်အမေရိကန်ကဂုဏ်ယူသူတို့ဒေသတွင်းရှိနိုင်ငံတွေရတဲ့ဒါဝင်လက်ခံအားပေးပြီးဆက်လက်လှုပ်ဆောင်ပေးပါလို့တိုက်တွန်းခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပြီးလှုပ်ဆောင်ပေးသွားမှာဖြစ်ပါတယ်။အမေရိကန်အနေနဲ့စီးရေးအရအကူအညီပေးကြတာတွေရှိသလိုအရှေ့တောင်အရှနိုင်ငံတွေအနေနဲ့တနိုင်ငံချင်းစီတရားဥပဒေစိုးမိုးဖို့နေစားလုံခြုံရေးကာကွယ်ဆောင်ရွက်ဖို့နိုင်ငံသားတွေအကာအကွယ်ပေးဖို့နဲ့အရသားတွေအတွက်ညီညာတဲ့အခြေအနေအောက်နေထိုင်ကြဖို့ကိုလည်းအကူအညီပေးတဲ့အစီအစဉ်တွေကိုလှုပ်ဆောင်ပေးနေတာဖြစ်ပါတယ်
မလကုံမှာယာရုကအနာယူရောမဲ့မြန်မာသမရဥသိမ်းစိန်လဲဒီထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်မြန်မာအစိုးရရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအစီအစဉ်မှာသမရဥသိမ်းစိန်အစိုးရဟာအရေးပါတဲ့အခန်းကဏ္ဍမှာပါဝင်ခဲ့တယ်ဆိုတာကိုအမေရိကန်အစိုးရကမကြာခဏထောက်ပြပြောဆိုနေခဲ့တာပါစန္ဒီလမ်းမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲဟာသမရဥသိမ်းစိန်အနေနဲ့နိုင်ငံတကာအသံဝန်ကြားမှာနိုင်ငံတော်အကြီးအကဲတဦးအဖြစ်နဲ့နောက်ဆုံးတက်ရောက်မဲ့အခမ်းအနားဖြစ်ပေမဲ့သူထားရစ်ခဲ့မဲ့အမွေအနှစ်ဟာဒီမှာတင်အဆုံးသတ်သွားတာတော့မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲတမန်ဟောင်းပရစ်စီလာကလပ်ကပြောပါတယ
် His legacy will be there for a long time. It doesn't end with the ASEAN summit. His legacy will be basically the NLD victory.
သမရဥသိမ်းစိန်ထားရခဲ့မဲ့အမွေအနှစ်ဟာအာဆီယံထိပ်သီးစည်းဝေးပွဲနဲ့အဆုံးသတ်သွားမှာမဟုတ်ပါဘူး။အကြာကြီးဆက်ပြီးတော့တည်ရှိနေမှာပါ။သူထားရခဲ့မဲ့အမွေအနှစ်ဟာအခြေခံအဖြစ်တော့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရလိုက်တဲ့ကိစ္စလို့ပြောလို့ရပါတယ်။ဒီကိစ္စဖြစ်မြအောင်သူကဥဆောင်လုပ်ပေးခဲ့တာပါ။သူသာသမ္မတအဖြစ်၅နှစ်တာဝန်မထမ်းဆောင်ခဲ့ရင်ဒီပြောင်းလဲမှုဖြစ်နိုင်မှာမဟုတ်ပါဘူး။လွတ်လပ်ပြီးတရားမျှတတယ်လို့ပြောလို့ရနိုင်တဲ့ရွေးကောက်ပွဲကိုသူကျင်းပပေးခဲ့တယ်။စစ်တပ်တပိုင်းလို့ခေါ်လို့ရပေမယ့်အယက်သားအများစုပါဝင်တဲ့အယက်သားအစိုးရလက်ထဲကိုသူ့အနေနဲ့အာဏာလွှဲပြောင်းပေးနိုင်ခဲ့ပါတယ်။ဒါတွေဟာကြီးမားတဲ့ပြောင်းလဲမှုတွေပါ။
တစ်ဖက်မှာလည်းတချိန်ကအာဆီယံအသင်းကြီးကိုနိုင်ကမြန်မာနိုင်ငံကိုပယ်ထားခဲ့တဲ့အခြေအနေတွေကနေအလဲကျဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခွင့်ရအောင်သူ့လက်ထက်မှာသမ္မတဥသိမ်းစိန်ကစူးစမ်းနိုင်ခဲ့တယ်ဆိုတာကိုလည်းပရစ်စီလာကလပ်ကထောက်ပြပြောဆိုပါတယ
် His legacy in ASEAN will be number 1 taking the ASEAN presidency being putting the country in a position to
ASEAN နဲ့ပတ်သက်တဲ့သူထားရခဲ့မဲ့အမွေအနှစ်ကတော့နံပါတ်1အနေနဲ့မြန်မာနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူနိုင်တဲ့အနေအထားရအောင်လှုပ်ဆောင်ပြီးတော့အလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကိစ္စပါပဲအစောပိုင်းစစ်ဆိုးရလက်ထက်တုန်းကတော့စစ်ဆိုးရဖြစ်တဲ့အတွက်မြန်မာနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ရေးကိုအာဆီယံဘက်ကလက်မခံခဲ့တဲ့အတွက်ဆိုင်းငံ့ခဲ့ရပါတယ်နံပါတ်2ကတော့မြန်မာနိုင်ငံအနေနဲ့တင်းပြေအာဆီယံအဖွဲ့ဖြစ်လာတဲ့ကိစ္စပါပဲအရင်တုန်းကတော့အုပ်ချုပ်တဲ့အစိုးရစနစ်ကြောင့်တော်တော်များများကတိတ်မလိုလားခဲ့ပါဘူးအာဆီယံနိုင်ငံတွေဟာစစ်ပွားရေးအရတိုးတက်ဖွံ့ဖြိုးတဲ့နိုင်ငံတွေဖြစ်လာနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလည်းစစ်ပွားရေးနဲ့နိုင်ငံရေးအရတိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်လာနေတာကြောင့်မြန်မာနိုင်ငံဟာအာဆီယံထဲမှာအရေးပါတဲ့နိုင်ငံတစ်ခုဖြစ်လာမှာပ
ါဒီထိပ်သီးဆွေးနွေးပွဲကိုသမ္မတဥသိမ်းစိန်နဲ့အတူပြန်ကြားရေးဝန်ကြီးဦးရဲထွန်းနဲ့တခြားထိပ်တန်းအစိုးရအရာရှိတွေတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်အစိုးရဘက်ကတော့သမ္မတဥဘာမားနဲ့အတူနိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကုသရေးဝန်ကြီးဝန်ကြီးPenny Priska အမေရိကန်ကုန်သွယ်ရေးဌာနကအထူးကိုယ်စားလှယ် Michael Froman တို့တက်ရောက်ကြမယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ
ကုဇော်ဝင်းလှိုင်ပြောပြသွားတာပါအခုတော့ပြည်ရင်းသတင်းလောတပုတ်ကိုဆက်ပါမယ်မန္တလေးတိုင်းမြင်းကြံမြို့စာခါရွာအပါဝင်ရွာ300လောက်ကတောက်သုံးမိခိုးနေရတဲ့မြတ်နန္ဒာ10အနီးမှာမြေလွတ်မြေရိုင်းရှင်းလင်းပြီးတော့စီမံကိန်းအတွက်မြေတူးချက်ကြီးတွေနဲ့တူးဖော်နေတဲ့အတွက်စာခါရွာကဒေသခံ900လောက်ဟာဆန္ဒပြခဲ့ပြီး300လောက်ကတော့မြေတူးဆက်တွေကိုတားဆီးခဲ့ပါတယ်။တောက်သုံးရေသားမကတဘာဝပတ်ဝန်းကျင်မှာပျက်စီးဆုံးရှုံးမှုတွေဖြစ်နေပါပြီလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားနေတဲ့ Green for All အဖွဲ့ကလည်းပြောပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ်
။မြင်းညံခရိုင်အတွင်းကစခါရွာ၊ရသေနှမ်းရွာ၊ဂွေးပင်ရိုးရွာစတဲ့ကျေးရွာတွေကထောင်ထဲချီရှိတဲ့ဒေသခံတွေတောက်သုံးရေအတွက်အမိခိုးပြုတ်နေရတဲ့ဆယ်ရေကန်ပျက်စီးမှုကိုစိုးရိမ်ပြီးဒေသခံတွေကကန့်ကွက်ဆန္ဒပြနေရတာဖြစ်တယ်လို့တဘာဝပါဝင်ကျင်ထိသိရေးလှုပ်ရှားတဲ့ Green for All အဖွဲ့ရဲ့တာဝန်ခံဒေါက်တာစိုးနိုင်ကပြောပါတယ
်ဒီ1950ကျော်ကပေးခဲ့တဲ့ဒီစခါရွာရဲ့ရွာထိပ်ကတောက်ရေကန်တွေကိုရေတစ်ဆင့်ဖြည့်ပြီးနေတဲ့ဆယ်ပေါ့ဗျာဟိုအဲ့ဆယ်ကိုရေကျတဲ့ရေလိုင်းကြောင်းတွေကိုဒီမန္တလေးတိုင်းဒေသကြီးအစိုးရကလို့ပြောတာပဲအဲ့ဒါကိုနေရာဖော်ထုတ်ရေးလက်နေရာနဲ့နေရာဖော်ထုတ်ရေးဆိုပြီးတော့ဖော်ထုတ်ပြီးတော့အဲ့ဒါကိုတိတ်မှုကြိုးစားတဲ့အတွက်ကြောင့်မို့ဒီဇော်ရီယာသားတွေကမကျင်ရလို့ဆန္ဒပြကြတာ။ဒီကရာချီပြီးတော့ဆယ်ကိုကြာကောင်းတဲ့ရိုးတွေကိုပိတ်ပြီးတော့ရေလိုင်းကြောင်းတွေကိုပိတ်ပြီးတော့သူတို့မြေခွက်ပေါ်ပြီးရှင်နေတဲ့ဘောရှိပါလေ။ဆယ်ကိုအဲ့လိုရေလိုင်းကြောင်းတွေပိတ်လိုက်နေဆိုလို့ရှိရင်ဆယ်တွေကိုရေချတွေကျက်သွားပြီးတော့ဇွာထိပ်မှရှိတဲ့ဖုံးကြောင်းကန်တွေ၊ဇွာသုံးရေကန်တွေ၊ဇွာအိုက်ကကန်တွေကိုမွေးယူပဲအားကိုးရတာဗျ။အဲ့ဇွာမှာဒီ800,000လောက်တူးမှရေထွက်တာ။လူတိုင်းမတူးနိုင်ကြဘူး။ကျေကံသွားလို့ရှိရင်ရွာထိပ်ကသူတောက်သုံးရေကန်တွေကိုပြီးတဲ့ကန်တွေကိုလည်းချိန်ပြီးနိုင်မှာမဟုတ်တော့ဘူးအဲ့တော့သူတို့အတွက်တောက်သုံးရေချက်ချက်ချင်းနိုင်နေဆိုပြီးတော့ချိန်နိုင်ရင်းကိုရပ်ပြန့်မှုဆန္ဒပြကြတာပါခင်ဗျာဒီဆန္ဒပြတဲ့ဒီဘုတ်ထဲမှာပါတဲ့အင်အားက900လောက်ရှိပါတယ်ရွာမှာအခုမြေထိုးမြေပေါ်စက်ပြင်းနာမှာတို့ဒီမျိုးပေါ်မှာဆန္ဒပြတဲ့အချိန်မှာ နောက်ကနေပြီးတော့ညီကိုဆက်တင်နဲ့ညီထိုးဆက်တင်နဲ့ထိုးမဆိုးလို့ဆိုပြီးတော့အဲ့နာမှာဆောင်ချက်နေအင်အားက300လောက်ချန်ခဲ့ပါတယ်သူတို့
ဒေသခံအင်အား800ခန့်လောက်ကစီမံကိန်းဆက်မလုပ်ဖို့မြေတူးဆက်တွေကိုရပ်တန့်ဖို့တောင်းဆိုနေပေမဲ့အာဏာပိုင်တွေဘက်ကတော့ဆက်လုပ်မဲ့အခြေအနေရှိတယ်လို့လည်းသူကဆက်ပြောပြပါဗျ။အဲ
နောက်တကြီးဒီဟာကိုစီမံကိန်းပေါ်ထုတ်ဖို့အတွက်ဟိုတိုင်းတိုင်းအစိုးရကရမုံငွေချပေးခဲ့တာဖြစ်တယ်ဘတ်ဂျက်ချပေးခဲ့တာဖြစ်တယ်ဒါကကျွန်တော်တို့ကသူတို့ကသုံးဖို့အတွက်လုပ်ဖို့အတွက်မင်းရည်ကြဖြစ်တဲ့အတွက်ကြောင့်မူသူတို့ကတော့ဆက်လုပ်ရမှာလို့ပြောပါတယ
်။အခုလိုစီမံကိန်းလုပ်မဲ့ကိစ္စဟာတဘာဝပတ်ဝန်းကျင်ပျက်စီးမှာကိုစိုးရင်ရပြီးအခုလောလောဆယ်မှာပဲနှစ်ပေါင်းရာချီရှိနေတဲ့သစ်ပင်တွေပျက်စီးရတဲ့အတွက်မကြခင်မှာပဲတဘာဝဘေးတံကိုအဲ့ဒီဒေသကလူတွေခံစားရမှာဖြစ်တယ်လို့လည်းဒေါက်တာစိုးနိုင်ကဆိုပါတယ
်။ဒီခြေကတကယ်လို့မရှိတော့ဘူးဆိုရင်တကယ်လို့၆ပြည့်ပြီးတော့ဘုဟုအောင်ဖြစ်လို့ရှိရင်ဂျွာပက်လေးမှာပေါင်နေတဲ့ဆန်တော်တွေရောမကြီးမြင့်တွေရောတကြီးဝါကြီးတွေပေါင်နေတာဒီအားလုံးဟာနေပေါ့ရတယ်နဲ့ပဲမိုးကြီးမတော့ရတာနဲ့ပဲဒါတွေကဆုံးရှုံးသွားနိုင်တယ်အခုကဲသူတို့ညှိထိုးထားတဲ့ဒီက150 200လောက်မှာအစ်ပြင်းကြီးအကုန်လုံးအမြင့်ကြီးအမြင့်ကပါအကုန်လုံးကျူးသွားတဲ့အတွက်ကြောင့်မလို့အကုန်လုံးဖောသွားတဲ့အတွက်ကြောင့်မလို့အဲ့နာမှာကတလင်းခေါင်ကြီးဖြစ်နေကြပြပြောင်းတလင်းဖြစ်နေတယ်မိုးရွာလို့ရှင်ပြရတယ်ဒီကတော့ဒီအစ်ပြင်းကြီးကမိုးရွာကိုကာကွယ်ပေးထားပြီးမြေကြီးတော်ကိုကာကွယ်ပေးထားပြီးဖေလေးကိုချတဲ့ကြီးဟာသူချီးရင်တန့်ရှင်းနေရတယ်အခုတော့သူတို့ကြီးအဲ့ဒီအစ်ပြင်းကြီးကိုအကုန်လုံးဘောနဲ့ထိုးပြတဲ့အတွက်ကြောင့်မလို့အစ်ပြင်းကြီးတလင်းဖြစ်ဖို့ရတာနှစ်ပေါင်းရာချီပေါင်းရတာအဲ့တော့အစ်ပြင်းကြီးမရှိတော့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့ပူလာနိုင်တယ်အဲ့တော့ဝင်းရင်ဒေတာမှာစင်ကပ်ပြင်းမရှိတော့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့၆ပြည့်လာ
ဒေတာငန်ကြီးကတော့တောက်တုံးရေခက်ခဲတဲ့ဒေတာဖြစ်တဲ့အတွက်ဆေးရေကံပျက်စီးမှာကိုစိုးရိမ်မှုရှိနေပြီးဒီစီမံကိန်းကိုဆက်မလုပ်သင့်ဘူးဆိုပြီးပြောဆိုနေကြပါတယ်ရှင
် VOA သတင်းတောက်မအေးမှာပါအခုလည်းနောက်ထပ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသတင်းလှော်တဲ့ပုဂ္ဂိုလ်ဆက်ပါမယ်မြန်မာနိုင်ငံက ARD လပိုင်းတွေကိုတစ်နှစ်ကို9កောင်နှုံးနဲ့ရော့ကြလာနေပြီးတော့မျိုးသုံးပြောက်ွယ်မဲ့အရေးနဲ့ရင်ဆိုင်နေရတယ်ဆိုပြီးတော့ ARD လပိုင်းထင်းထင်းဆောင်ရှောက်ရေးဆောင်ရွက်နေသူတွေကပြောကြပါတယ်မြန်မာနိုင်ငံမှာအခုလိုလက်ရှိ ARD လပိုင်းထင်းထင်းရေးဆောင်ရှောက်ရေးဆောင်ရွက်ချက်တွေကိုပိုးပြီးတော့ကြေကြေပြန့်ပြန့်ထင်းထင်းဖို့လိုနေသေးတယ်လို့လည်းထောက်ပြပြောဆိုကြပါတယ်မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
မျိုးသုံးပြောက်ွယ်မဲ့အရေးနဲ့ရင်ဆိုင်နေရတဲ့ ARD လပိုင်းတွေရဲ့လက်ရှိအခြေအနေကိုနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Wildlife Conservation Society တားငှက်တိရစ္ဆာန်ထိန်းသိမ်းရေးအဖွဲ့ကဦးကျော်လှသိန်းကအခုလိုစပြီးပြောပါတယ
်ဒီမျိုးသုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်ဆိုတာကျွန်တော်တို့ဒီမန္တလေးနဲ့ပမောကြားပါเนาะအဲကျွန်တော်တို့နှစ်စဉ်ဒီဟိုကျွန်တော်တို့သုတေသနလုပ်ငန်းတွေလုပ်တာပေါ့နှစ်စဉ်လုပ်တဲ့အခါမှာကျွန်တော်မန္တလေးနဲ့ပမောကြားမှာတော့2017ခုနှစ်လောက်ကနေစပြီးတော့ကျွန်တော်တို့တစ်နှစ်ကို9កောင်လောက်ကျော်လာတယ်လို့အဲကျွန်တော်တို့စစ်တမ်းတွေရသိရတာပေါ့เนาะ
Wildlife Conservation Society နဲ့မြန်မာနိုင်ငံငါးလုံငန်းဦးစီးဌာနတို့နှစ်စဉ်ကောက်ယူထားတဲ့တရားဝင်စည်ရင်းစရာတွေအရ2012ခုနှစ်ကအေယာဝတီလပိုင်86ကောင်ရှိခဲ့ရာကနေ2014ခုနှစ်အရောက်မှာတော့58ကောင်ပဲကျန်ရှိတော့တယ်လို့ WCS မြန်မာရဲ့ website မှာဖော်ပြထားပါတယ်။တားငယ်ဒလိဆန်ထိန်းသိမ်းရေးအဖွဲ့ WCS နဲ့မြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်တို့ပူးပေါင်းပြီးအေယာဝတီမြစ်ကြောင်းတစ်လျှောက်ကအရာဝတီလပိုင်တွေကိုနှစ်စဉ်သုတေသနလို့မှတ်တမ်းတင်နေတာဖြစ်ပါတယ်။ဒါ့အပြင်အရာဝတီလပိုင်တွေကျက်စားတဲ့မန္တလေးနဲ့ဗမော်ကြားကီလိုမီတာ400ခန့်ဒေသတွေထဲက84ကီလိုမီတာရှိတဲ့မန္တလေးနဲ့ကြောင်မြောင်းကြားကိုတော့အရာဝတီလပိုင်ထိန်းသိမ်းဆောက်ရှောက်ရေးဒေသအဖြစ်2005ခုနှစ်ကစတင်သတ်မှတ်ပြီးလအစဉ်ကင်းလှစောင့်ကြည့်နေတာဖြစ်ပါတယ်။အရာဝတီလပိုင်မျိုးသုံးပြောက်ွယ်မဲ့အရေးတွေမကဘဲလပိုင်တွေနဲ့ငါဖန်းချတဲ့ဒလိကိုပါမပြောက်ွယ်အောင်ထိမ့်သိမ့်နေတာဖြစ်တယ်လို့လည်းဥကျော်လှသိန်းကပြောပါတယ်။ဒါပေမဲ့အရာဝတီလပိုင်ထိမ့်သိမ့်ဆောက်ရှောက်ရေးလုပ်ငန်းတွေကိုနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Wildlife Conservation Society WCS ရဲ့အကူအညီနဲ့ငါးလုပ်ငန်းဦးစီးဌာနရဲ့ဆောင်ရွက်မှုကနေမြေတစ်ခုလုံးကိုချုံငုံနိုင်ခြင်းမရှိသေးဘူးလို့လည်းဥကျော်လှသိန်းကပြောပါတယ
်လောလောဆယ်တော့ ARD လပိုင်းနဲ့ပတ်သက်ပြီးတော့ဒီမှာထိန်းသိမ်းတာကျွန်တော်တို့ဟိုတာငတ်ထိန်းသိမ်းအဖွဲ့နဲ့ဒီငါးလုံငန်းဦးစီးဌာနနဲ့ပေါင်းပြီးတော့ဒါလုပ်နေပါတော့။တခြားဖွဲ့စည်းဆိုတော့မရှိသေးဘူးဗျ။အဲဒီမန္တလေးနဲ့ကြောင်တောင်ကြားထဲမှာတော့အရင်က2008ခုနှစ်လောက်တော့16ကောင်လောက်ပဲရှိပြီးတော့ကျွန်တော်တို့ဒီထိန်းသိမ်းကျွန်တော်တို့လှုပ်လာတယ်ကျွန်တော်တို့အဲ့ဒီမှာတစ်လောက်နှစ်ခေါက်လောက်ပုံမှန်အဲပုံမှန်ဒါကင်းလက်ခီးစင်နဲ့ပညာပေးခီးစင်တွေလုပ်တဲ့ခါမှာကျွန်တော်တို့24កောင်လောက်ဒီ area တွေမှာတော့ကျွန်တော်တို့တိုးလာတယ်ပေါ့နော်ကျွန်တော်မွေးခွာတာလည်းသိရတယ်အဲဒီဆုံးတာတွေလည်းကျွန်တော်တို့သိရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့လက်လံဖတ်မိတယ်ဘယ်လိုပြောမလဲကျွန်တော်တို့တစ်နှစ်တစ်ခေါက်စာပြီးလုပ်တယ်ကျွန်တော်မန်လေးနဲ့ပမော်ချားတဲ့ကြတော့လွတ်နေရပေါ့နော်အထက်ပိုင်းနေပေါ့ပြောရလို့ရှိရင်ဒီចောင်းចောင်းရဲ့အထက်ကနေပြီးတော့ပမော်အထိအပိုင်းနေပေါ့နော်တကယ်လို့အဲ့ဒီပိုင်းနေကိုပါကျွန်တော်တို့ကထိန်းသိမ်းနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ ကောင်ကြီးအတွက်ဒီလေတိုးတက်လာမယ်လို့ကျွန်တော်တို့ထင်ထားပါပဲ
။လပိုင်းတွေအဓိကသေဆုံးရတာကငါးဖမ်းပိုက်တွေမှာညှိမိတာ။နောက်ဘက်ထရီရှော့ရိုက်ဖမ်းဆီးတာတွေကြောင့်မတော်တဆသေဆုံးရတာဖြစ်တယ်လို့လည်းထောက်ပြပြောဆိုပါရယ်။ဒီအေယာဝတီလပိုင်းတွေကိုအကာအကွယ်ပေးကြဖို့ဟောင်ကောင်မင်းသားဂျက်ကီချန်ကလည်းတိုက်တွန်းခဲ့ပါရယ
်။မင်္ဂလာပါ။ကျွန်တော်ဂျက်ကီချန်။ Please you must help me to stop electro fishing.
キミアドアロヤウティレンバニコカクヤメ
Please you must help me to stop electro fishing. Give the baby dolphin a chance to live like all the children of the world.
ジャラマジャリラレメ To do not people to limba.
This is Jackie Chan.
အယဝရီလပိုင်တွေကမြန်မာအပါအဝင်အရှိတောင်အရှနိုင်ငံတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာတွေ့ရပြီးမျိုးသုံးပြောက်ွယ်မဲ့အရေးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
မတင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အမေရိကန်သမ္မတလောင်းရီကော့ဘိုရဲ့အခြေအနေကိုကြားကြပါမယ်ဒီမိုကရက်နဲ့ရီပပ်ဘလစ်ကင်ပါတီတွေကိုကိုစားပြုတ်ပြီးတော့အမေရိကန်သမ္မတကိုယ်စားလှယ်လောင်းနေဖြစ်ဝင်ရောက်ရှင်ပြိုင်မှုကြိုးပမ်းနေတဲ့ဗမ်းမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ဘီလီယံနာတထည်ကြီးဒေါ်နယ်ထရမ့်တို့ဟာပြီးခဲ့တဲ့အင်္ဂါနေ့ကနယူးဟမ်ရှိုင်ယာပြည်နယ်ပနာမရွေးကောက်ပွဲမှာအသီးသီးအနိုင်ရရှိသွားကြပါတယ်သတင်းတောက်ရစ်ချတ်ဂရင်းရဲ့သတင်းဆောင်မကိုကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဖာမောင်ပြည်နယ်အထက်လွှတ်တော်မှတ်ဘာနီဆန်ဒါစ်နဲ့ပုံမှန်လင်းလင်းပြောဆိုရတဲ့ဘီလီယံနာတထေးဒေါ်နယ်ထရမ့်တို့ဟာနယူးဟမ်ရှိုင်ယာပြည်နယ်ရဲ့ပနာမရွေးကောက်ပွဲမှာသီးသီးအနိုင်ရသွားတာကြောင့်အမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးချယ်ပွဲအတွက်ပြည်နယ်လိုက်ကျင်းပတဲ့ပနာမရွေးကောက်ပွဲမှာသူတို့ရဲ့ပထမဆုံးအောင်မြင်မှုတွေဖြစ်လာပါတယ်
။ Thank you, New Hampshire.
ဆန်ဒါစ်ဟာဒီမိုကရက်တွေရဲ့မဲ60ရာခိုင်နှုန်းထိနိုင်ရခဲ့ပြီးနိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကတော့38ရာခိုင်နှုန်းပဲရခဲ့တာဖြစ်ပါတယ်။သူ့ကိုယ်သူဒီမိုကရက်တစ်ဆိုရှယ်လစ်တယောက်လို့ကြေညာထားတဲ့ဆန်ဒါရဲ့မြန်ဆန်တဲ့အောင်မြင်မှုဟာပြီးခဲ့တဲ့အပတ်ကအိုင်ဝါပြည်နယ်မှာပထမဆုံးပါတီရင်းသမ္မတကိုယ်စားလှယ်လောင်းဖြစ်ရွေးချယ်ခန့်စဉ်ကကလင်တန်နဲ့နှစ်ဦးသားတည်ကြခဲ့တာနဲ့ရှင်ကြည့်လိုက်ရင်လုံးဝဆန့်ကျင်ဘက်ဖြစ်နေပါတယ်
။ What began last week in Iowa?What voters here
ဒီကရက်ဘက်ကအိုင်ဝါမှာစတင်ပြီးနယူးဟမ်ပ်ရှားပြည်နယ်ကမဲဆန္ဒရှင်တွေကထားလောင်းပြီးအတီးပြုတ်ပေးလိုက်တာဟာနိုင်ငံရေးအရဒေါ်လာပြောင်းလဲခြင်းရဲ့အစပဲဖြစ်ပါတယ
် And here's what we're going to do. Now we take this campaign to the entire country.
ကျမတို့ဆက်လုပ်သွားမှာကတော့ဒီလိုပါဒီမဲဆွယ်လှုပ်ရှားမှုကိုတနိုင်ငံလုံးစီကိုယူဆောင်သွားမယ်ပြည်နယ်တိုင်းကမဲပြားတိုင်းအတွက်ကိုတိုက်ပွဲဝင်သွားမယ်ပြည်သူတွေရဲ့ဘဝတွေမှာစစ်မှန်တဲ့အပြောင်းလဲတွေဖြစ်လာစေဖို့စစ်မှန်တဲ့ဖြည့်ရှင်းမှုတွေရဖို့အတွက်တိုက်ပွဲဝင်သွားမယ
်။ဒါကတော့ဟီလာရီကလင်တန်ကပြောသွားတာပါ။အခြားတစ်ဖက်မှာလည်းပိုပြီးရှင်ပြိုင်ဘက်တွေများတဲ့ဒေါ်နယ်ထရမ့်ဟာ35ရာခိုင်နှုန်းထိအနိုင်ရခဲ့ပြီးလားတူမဲအကွာနဲ့အနိုင်ရခဲ့တာဖြစ်ပါတယ်
။ We are going to make America great again, but we're going to do it the old fashioned way. We're going to beat
ကျွန်တော်တို့အမေရိကန်နိုင်ငံကိုအင်အားကြီးမားတဲ့အခြေအနေပြန်ရအောင်လုပ်ရပါလိမ့်မယ်။ဒီလိုလှုပ်တဲ့နေရာမှာရှေးယိုးနီးနဲ့လှုပ်ဆောင်သွားမှာပါ။ကျွန်တော်တို့ဟာကုန်သွယ်ရေးနဲ့ပတ်သက်ရင်တရုတ်ဂျပန်မက္ကဆီကိုစတဲ့နိုင်ငံတွေကိုအနိုင်ယူရပါမယ်။နေ့စဉ်နဲ့အမျှကျွန်တော်တို့ရဲ့ငွေတွေကိုယူသွားနေတဲ့အဲ့ဒီနိုင်ငံတွေအားလုံးကိုအနိုင်ယူရပါလိမ့်မယ်။ဒီလိုဆက်အပြစ်မခံနိုင်တော့ပါဘူး။ကျွန်တော်တို့စီမှာကမ္ဘာပေါ်မှာအထူးဂျုံဆုံးစီးပွားရေးသမားတွေရှိနေပါတယ်။သူတို့ကကျွန်တော်တို့စီကိုအချိန်တိုင်းဖုံးဆက်နေတယ်။သူတို့လည်းပာဝန်ခြင်းကြတယ်။သူတို့အစားနိုင်ငံရေးသမားတွေကဝင်ပြီးတော့သဘောတူညီချက်တွေကိုညှိနှိုင်းနေတဲ့အတွက်ဒေါ်လာဘီလီယံပေါင်းမြောက်များစွာဆုံးရှုံးနေရပါတယ်။ဒီလိုထက်အပြစ်မခံနိုင်တော့ပါဘူး။
နယူးဟမ်ရှိုင်ယာပြည်နယ်မှာအခြေအနေကောင်းဖို့သူ့မှာရှိသမျှအရင်းမြစ်တွေအားလုံးနေပါထုတ်သုံးခဲ့တဲ့အိုဟိုင်းယိုးပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေဆစ်ကတော့ရီပပ်ဘလစ်ကန်တွေရဲ့ရွေးကောက်ပွဲမှာ16ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရှိနေခဲ့ပါတယ်
။ Let me tell you, there's so much going to happen if you don't have a seat belt, go get one. We're going to shake this country.
ကျွန်တော်ပြောပြစီခင်ဗျားမှာလူညိုရေးခပတ်မရှိသေးရင်တခုသွားဝယ်လိုက်ပါကျွန်တော်တို့ဒီနိုင်ငံကိုအထက်ဆုံးကနေအောက်ဆုံးအထိလှုပ်ခတ်သွားအောင်လုပ်ပါရမယ
်ကေဆစ်ရဲ့နောက်မှာရာဂိုင်နှုန်းအနည်းငယ်နဲ့လိုက်နေတာကတော့တက္ကသပြည်နယ်အထက်လွှတ်တော်အမတ်တက်ခရူးစ်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျက်ဘူရှ်နဲ့ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုတို့ပဲဖြစ်ပါတယ်သူတို့ကမဲဆန္ဒအားလုံးရဲ့17ရာဂိုင်နှုန်းစီရထားကြပါတယ်အခုဆိုရင်မဲဆွယ်လှုပ်ရှားမှုတွေကိုတောင်ကယ်ရိုလိုင်းနားပြည်နယ်မှာဆက်လုပ်သွားကြမှာဖြစ်ပါတယ်အဲ့ဒီမှာကလင်တန်ရောထရမ့်တို့နှစ်ဦးစလုံးပြက်ပြက်တသားဦးဆောင်နေကြတာဖြစ်ပါတယ
်ဒါကတော့ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့ကြာတာရင်းနေမနေ့ဖက်အစီအစဉ်တွေကိုမနေ့9လအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ကိုအီးမေးလ်ကနေဆက်သွယ်လို့ရင်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
ဒ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။သွားရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါဒုချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
ဘာကြောင့်လဲဆိုတော့ဒီအုပ်ချုပ်ရေးရနေရာတွေကလူတွေအပါအဝင်အကုန်လုံးခင်ဗျအုပ်ချုပ်ရေးတောင်မဟုတ်ပါဘူးခုကျောင်းဆရာဆံမစီရေးစီကြီးကစပြီးတော့
ဒါကတော့အပတ်စဉ်မြမအရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်တဲ့အခါမှာအပြည့်စုံကြားကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ဆက်ပေးပါမယ်။ဥကြော်စံသာစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်သမ္မတဖြစ်လာမလားဆိုတဲ့ကောင်းစဉ်သည် Daily Star မှာလက်ရေချခင်ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ခမန်းချက်တွေများပေမဲ့ NLD ကောင်းဆောင်ကနှုတ်ဆက်နေသေးပါသမနာရောင်းတွေကိုနောက်ပတ်မှရွေးမယ်လို့သူကိုယ်တိုင်တိပိခံရသူတို့ဖြစ်တဲ့ဦးဝင်းထင်ကဆိုပါတယ်။နိုင်ငံသား passport ကန်ဆောင်ထားတဲ့သားတွေကြောင့်ဒေါအောင်ဆန်းစုကြည်သမနာမဖြစ်နိုင်ဘူးဆိုတဲ့ဖွဲ့စည်းပုံပုံမှန်59စကိုရှောင်နိုင်ခြင်းရှိတယ်လို့ NLD ဘိုးအလုံးစုံတို့ဖြစ်တဲ့ရှင်းနေကြီးဦးညောင်မင်းကဆိုပါတယ်။ဒါပေမဲ့သူတို့ပါတီကတော့ဒီအရင်မှစစ်တပ်ရဲ့သဘောတူညီမှုရအောင်လုပ်ဖို့လိုအပ်တယ်လို့သူရဲ့ပုဂ္ဂိုလ်ရေးအမြင်ကိုပြောပါတယ်။တချိန်တည်းမှာပဲပါတီကောင်းဆောင်တွေဟာဒီကိစ္စအတွက်စစ်ဘက်နဲ့ညှိနှိုင်းနေစေဖြစ်ပါတယ်။ပါတီနိုင်ငံကြီးဦးတင်ဦးကလည်းဒေါအောင်ဆန်းစုကြည်သမ္မတဖြစ်အောင်နီလန်းရှာရမယ်လို့ဆိုပါတယ်။လူထုကလည်းဒေါ်စုကိုပဲသမ္မတဖြစ်စေချင်နေကြတာလို့ဆိုပါတယ်။စစ်တပ်ရဲ့ယက်တီချက်ကိုလည်းပြပြသားသားမသိရသေးပါဘူး။ဒေါ်စုကပဲအစိုးရကိုချုပ်ကင်မယ်ဆိုတဲ့ကိစ္စကိုလက်ခံနိုင်ဟန်ရှိပေမဲ့ဒေါ်စုသမ္မတဖြစ်လာမယ်ဆိုတဲ့အရေးကိုတော့စစ်တပ်ကတွန်းဆုတ်နေဟန်ရှိပါတယ်။စစ်တပ်ပိုင်းမြဝတီသတင်းစာဆောင်ပါတပုတ်ထဲမှာတော့59စကိုအပိပိုင်ပြင်နာမျိုးမလုပ်သင့်ဘူးလို့ရေးထားတာတွေ့ရပါတယ်။သို့တော်လည်းဒါဟာစစ်တပ်အတွင်းသဘောထားတင်မှသူတချို့ရဲ့အမြင်သာဖြစ်တယ်လို့လည်းဗိုလ်ချုပ်ဟောင်းတူကပြောပါတယ်။ NLD အတွင်းစည်းပုဂ္ဂိုလ်တချို့ကလည်းဒေါအောင်ဆန်းစုကြည်အနေနဲ့ဘောင်သတ်မှတ်ထားတဲ့သမရယာဓုဆိုတာတဲ့ဦးစားပေးရမယ့်အလုပ်တာဝန်တွေရှိနေတယ်လို့ဆိုပါတယ်။အပိသက်မှာတော့ဒါကိုဆုံးဖြတ်မဲ့သူဟာစစ်တပ်သားဖြစ်လိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာ။အစိုးရအသင်းနဲ့ပတ်သက်ပြီးဂျပန်ကုမ္ပဏီတွေသိပ်ဘဝင်မကြဘူးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုတော့ Nikki Asian Review မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကနေဒီမိုကရေစီအသင်ကူပြောင်းရေးလုပ်တော့မြန်မာနိုင်ငံတွေကိုအစောတလျင်ဝင်ရောက်လာတဲ့ပြည်ပကုမ္ပဏီတွေထဲမှာဂျပန်စီးပွားရေးလုပ်ငန်းတွေပါဝင်ပါတယ်။ဒါပေမဲ့အခုဒီမိုကရေစီတကယ်လာတော့မယ်ဆိုတော့ဘယ်လိုဖြစ်မယ်ဆိုတာကိုတချို့ကစိုးရိမ်နေကြပါတယ်။ထွန်းသစ္စာနိုင်ငံတွေမှာစီးပွားရေးလုပ်ရတာစွန့်စားမှုဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အလားအလာကတော့ပြစ်ပတ်ထားလို့မရနိုင်အောင်ဆွဲဆောင်မှုရှိလာပါတယ်။ဂျပန်ကုမ္ပဏီတွေဟာမြန်မာရဲ့အခြေခံအဆောက်အဦတည်ဆောက်ရေးလုပ်ငန်းတွေကိုအစိုးရစီမံကိန်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်နေကြတာပါ။GFE Holding ရဲ့ Engineer Company ဆိုရင်တရားတွေစိတ်ကန်းတွေဆောက်လုပ်ဖို့လိုအပ်တဲ့ဆောက်လုပ်ရေးပစ္စည်းတွေကိုထုတ်လုပ်ဖို့ဖက်ဆက်ဖွဲ့စည်းထားပါတယ်။အလားတူသောပဲ IHI အကြီးစားစက်မှုလုပ်ငန်းကလည်းဘီလက်မြေစက်ရုံကိုအစိုးရနဲ့ဖက်ဆက်တည်ဆောင်နေပါတယ်။အခု NLD အနိုင်ရပြီးအစိုးရပြောင်းလဲရမယ်ဆိုတော့ဂျပန်ကုမ္ပဏီတချို့ကဘာဆက်လက်မျှော်လင့်ရမလဲဆိုတာမရေမညာဖြစ်လာပါတယ်။မြန်မာဆောက်လုပ်ရေးဝန်ကြီးဌာနထိပ်တန်းအရာရှိသူကတော့မနစ်ကပဲမြန်မာအစိုးရဟာသူရဲ့အစိုးရမူဝါဒရဲ့အဆက်မပြတ်အောင်ဆိုပြီးတော့အရာရှိကြီးယာရုတွေကိုကျွန့်ကျင်သူတွေကခန့်အပ်ထားခဲ့တယ်လို့သူကဆိုပါတယ်။ဒါပေမဲ့လည်းအရာဖက်တက်ကြွလှုပ်ရှားသူတွေထောက်ခံတဲ့ NLD ကစီးပွားရေးကိုစီမံခန့်ခွဲနိုင်မှာမလားမသိဘူးလို့လည်းဂျပန်ကုမ္ပဏီအရာရှိသူကဆိုပါတယ်။ NLD အစိုးရကတော့သဘာဝပတ်ဝန်းကျင်ထိမြင့်ရေးကိုအဓိကထားမှာဖြစ်တယ်လို့သိရပါတယ်။ဒါကြောင့်ယခင်ခွင့်ပြုထားပြီးသားဖြစ်တဲ့ကျောင်းမီးသွေးလောင်စာသုံးစွမ်းအင်စီမံကိန်းတွေကိုပိတ်လိုက်ရပါပြီ။တခါလူမသိသူမသိ တင်တာမခေါ်ပဲခွင့်ပြုထားခဲ့တဲ့အခြေခံအဆောက်အဦတည်ဆောက်ရေးစီမံခန့်ညာလဲပြည်လင်းမြင်သာမှုရှိမရှိစမ်းစစ်တာကိုခံလာရနိုင်ပွဲရှိတယ်လို့យေတာထားပါတယ်ခင်ဗျာ
ဒါကတော့နိုင်ငံတကာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြAmerican Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ
်ဒီဂရီမနဲ့တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက G I V E give ကပေးတာSOMEONE someone nga tu tiao ye a ga taku taka hard hard ga kitta time time nga a chain so ro sakai khun ye thai yai thi be ga ro lu tu tiao ko khet khe de a chain pi da bo idiom su ye te wa di be ga ro lu tu tiao ko sait do ga yau aw sait sin ye aw sait ma te ma ta phi ya li aw sait tu aw sait a nau she phi aw ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တိုတိုအတွင်းမှာခိုင်းထားတာလုပ်စရာတွေကလည်းတပုံကြီးပါပဲဗျာလို့ထည့်ပေးရပါတယ်
My boss is giving me a hard time by asking me to do a lot of things in a short time.
Lut u diao ko sait do ka yau aw sait sin ye aw sait ma tet ma ta phi ya li aw sait tu aw sait a nau she phi aw dukkha yau aw lut da ko idiom a thon ya be lu pyo ma le
give someone a hard time
lu pyo lu ya ba de အဲ့ဒါကတော့ဒီဂရီမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာပါအခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့အတူဆယ်စုနှစ်ပေါင်းများစွာယိုယင်းပျောက်ကွယ်နေတဲ့ကောင်းမွန်သောအုပ်ချုပ်ရေးရန်ကြာပြန်လည်တည်ဆောက်ရေးဆိုတာ NLD အစိုးရတည်အတွက်အဓိကစိန်ခေါ်မှုကြီးတစ်ရပ်ဖြစ်လာပါလိမ့်မယ်။ဒီပြုပြင်ပြောင်းလဲရေးအခက်ခဲနဲ့အလားအလာတွေဘလို့ရှိပါသလဲ။1990ပြည်နှစ်ရွေးကောက်ပွဲမှာရွေးချယ်ခံလွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာတွေ့ဖက်ပြီးတော့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါခင်ဗျာ။
ဒေါက်တာတင်းဆွေခင်ဗျာအခုမြန်မာနိုင်ငံမှာလူတွေအရေးတကြီးစိတ်ဝင်တစားစီကြတဲ့ကိစ္စကတော့အာဏာလွှဲပြောင်းရေးကိစ္စဖြစ်ပါတယ်အာဏာလွှဲပြောင်းတဲ့နေရာမှာစစ်တပ်ကဘယ်လောက်ထိချုပ်ကင်ထားလိုက်မလဲဟာတိုင်းရင်းသားတွေနဲ့ဘယ်လိုခွဲဝေမလဲဆိုတာကိုအဓိကစိတ်ဝင်စားကြပါတယ်ဒါတွေဟာစိတ်ဝင်စားစရာလည်းကောင်းတဲ့အရေးကြီးရယ်ဆိုတော့မှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်စဉ်းစားမိတာကမြန်မာနိုင်ငံမှာခိုင်မာတဲ့ကောင်းမွန်တဲ့ဒါဘီရိုကရေစီအုပ်ချုပ်ရေးရန်တရားတည်ဆောက်နိုင်ဖို့လည်းသိအရေးကြီးတယ်ထင်ပါတယ်ဆိုတော့အာဏာလွှဲပြောင်းရေးကိုကြီးပဲသိအယုံစိုက်နေကြပြီးနိုင်ငံရေးကိစ္စမှာကြီးပဲသိလောနေကြသလားခုနပြောတဲ့အုပ်ချုပ်ရေးရန်တရား good governance policy တနည်းပြောရင်အဲ့ဒါတိဆောက်ရေးကိုဘလောက်လေးထားပြီးတော့ဆောင်ရွက်နေကြတယ်လို့ဆရာမြင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာအဲဒီဒီဘူးကျော်စန္ဒမေကွန်းကိုကျွန်တော်သဘောတူပါတယ်အဲ့ဒါခံမှန်းကြတယ်ပြောဆိုကြတယ်လုပ်နေကြတယ်အစိုးရပြောင်းလဲရေးဘသူပါပြောင်းမယ်ဆိုတာပေါ့လေဒါတွေကဟိုခမန်းချက်တွေကခမန်းချက်တွေပဲပြောတယ်တာဝန်ရှိတဲ့လူကသူ့အတူလှုပ်သွားကြမှာကျွန်တော်တို့အားလုံးနဲ့ဆိုင်တာကဗမာပြည်ကြီးတခုလုံးပို့ပြီးတော့ကောင်းလာအောင်မှားတာတွေတည်လာအောင်ပေါ့နော်ပို့ကောင်းလာအောင်လုပ်ဖို့ရှိရောအခုဘယူရိုကရေစီလို့ပြောမဲ့အစိုးရဝန်တန်းတွေစီမံခန့်ခွဲမှုရန်တရားကြီးကပြင်ဆင်ဖို့ကကျွန်တော်တို့အတော်ကိုလိုပါတယ်ကျွန်တော်တို့ဟိုတိုင်းပြည်မှာပြင်ဆင်ရလေတဲ့မှာခုနနိုင်ငံရေးစနစ်ဟလာဒီတိုင်းသာရေးဒီအပြင်တကယ်တမ်းစီမံခန့်ခွဲမှုပေါ့နော်ဒီဟာကြီးကချွေယွန်းလာတာကျွန်တော်တို့တော်တော်ကိုကြားပြီးဟိုအပြစ်ပြောရင်လည်းတော့မှာပေါ့နော်ဆီအာနာတိန်လေးကပြစ်လာတယ်လို့ပြောရမှာအဆက်ပလက်ခင်မှာဒီဗြိတိရှအုပ်ချုပ်ရေးနောက်ကနေဆက်ခံလာကြတဲ့ဗမာနိုင်ငံအုပ်ချုပ်ရေးစနစ်ဟာတော်တော်လေးစနစ်ကျခဲ့ပြီးတော့ကျွန်တော်တို့အရှိတောင်အရှတောင်အရှမှတောင်နမည်ရခဲ့တဲ့အချိန်ကနေဒီအုပ်ချုပ်ရေးစနစ်နိုင်ငံရေးစနစ်ပြောင်းတဲ့အခါမှာဒီ ဘယ်လိုကြီးစီရန်နေရာကြီးနဲ့ပျက်စီးသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ပြင်းစရာတွေထဲမှာအဲ့ဒါကြီးလည်းအကြီးကြီးပြင်ဖို့ကြီးကြီးကျယ်ကျယ်နဲ့အဲကျွန်တော်တို့ကောင်းကြီးကြီးနဲ့ပြင်ဖို့လိုတယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ
ဆရာစောစောကဆရာနာသိတဲ့ကိစ္စကိုပဲအပြစ်ပြောမှာဆိုတကယ်တော့သမိုင်းမှာရှိနေရပဲဟောဆရာကျွန်တော်တို့အပြစ်ပြောတယ်ဆိုတာဒါကိုပဲကျွန်တော်လည်းစဉ်းစားမိပါတယ်ဥပမာထိုင်းမှာဆိုလို့ရှိရင်ဆရာနာသိတဲ့အချိန်ပေါင်းများများစွာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီစစ်ဗိုလ်တွေဟာနိုင်ငံရေးကိစ္စကိုသူတို့ဆောင်ရွက်တယ်အုပ်ချုပ်ရေးရန်နေရာဘျူရိုကရေစီရန်နေရာမှာသူတို့မဆောင်ရွက်ဘူးဆိုတော့ဘျူရိုကရေစီဆက်လက်ပြီးတော့ခိုင်မာနေတယ်အဲ့ဒါကြောင့်နိုင်ငံရေးအပြောင်းလဲဘလောက်ပဲဖြစ်ဖြစ်တိုင်းပြည်ဟာမြန်မာနိုင်ငံလိုချွတ်ချုံကြမသွားတဲ့အခြေအနေတွေတွေ့ရမယ်ထင်ပါတယ်ဆရာမြန်မာနိုင်ငံမှာကြတော့အဲ့လိုပဲအနာသိမ့်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာအုပ်ချုပ်ရေးရန်နေရာကိုပါဖျက်ခဲ့တယ်ကျွန်တော်စဉ်းစားမိတာဗိုလ်ချုပ်ကြီးနေဝင်ဘာကြောင့်ဖျက်လဲသူဟာရွေးကောက်ခံပြီးတက်လာတဲ့လူမဟုတ်တဲ့အတွက်ကြောင့်သူရဲ့ legitimacy တိဆောက်ဖို့အတွက်ဒါအုပ်ချုပ်ရေးရန်နေရာကိုကောက်အောင်လုပ်တယ်ဘာညာဆွေးသူများအဲ့လိုရည်ရွယ်ခဲ့လေဒါလားအဲ
ဒါလို့ပြဗိုလ်ချုပ်နေဝင်ကသူကအဲမြန်မာဆူဆလစ်လန်စင်ဆိုပြီးလုပ်ပြီးတော့ဒီ socialist နဲ့ပါနာမည်ပြအောင်သူလုပ်သွားတယ်။ဘာကြောင့်လဲဆိုတော့ဒီအုပ်ချုပ်ရေးရနေရာတွေကလူတွေအပါဝင်အကုန်လုံးခင်ဗျအုပ်ချုပ်ရေးတောင်မဟုတ်ပါဘူးအခုကြောင်းဆရာဆံမစီရေးစီကြီးအစားပြီးတော့ပါတီဝင်ဖြစ်မှသာလျှင်အရေးချင်းလို့သူကသတ်မှတ်တယ်။အဲ့တော့သူရဲ့လုံရည်ကန်ရည်ဟဲ့လားလုံနိုင်ဆိုင်ကန်နိုင်စွမ်းတွေအရေးချင်းတွေကိုပေးဖယ်ပြီးတော့ပါတီဝင်ဆိုတဲ့ပေဒဏ်ကြီးတစ်ခုနဲ့ဖြစ်သူကတိုင်းခဲ့တဲ့အတွက်ဒါရစရာမရှိအောင်ပျက်စီးသွားတယ်လို့မြင်ပါတယ်။မှန်ပါတယ်ဆက်အနာသိမှုတွေရှိတဲ့နိုင်ငံတိုင်းမှာတော့ကျွန်တော်တို့ဗမာပြည်မှာအုပ်ချုပ်ရေးရနေရပျက်စီးတယ်လို့မပြစ်ဘူးဆိုတာကတော့အမှန်ပဲခင်ဗျ
။ဟုတ်ကဲ့ဆိုဘျူရိုကရေစီကိုစီမံခန့်ဝဲဖို့အတွက်အဲ့တုန်းကဗိုလ်ချုပ်နေကစစ်ဘိုလ်တွေနောက်ပြီးတော့နိုင်ငံရေးဇက်ပြက်တွေပေါ့ဆရာပြောရင်တချို့ကကြိုက်ချင်မှကြိုက်မှအဲ့တုန်းကအဲ့လူတွေကိုအဆုံးချပြီးတော့သူလုခဲ့တယ်ပေါ့ဆရာ
။ဟုတ်ပါတယ်ခင်ဗျ။ဟိုဗိုလ်ချုပ်နေဝန်ကမဆရာပါတီဝန်ဖြစ်ပါအဲ့ပါတီဝန်တဲ့တော့မတင်ပြေးမှအစသဖြင့်သူကလှုပ်တယ်လို့အလားတူပဲတက်မတော်တဲ့ကအရာရှိတွေကိုယူနီဖောင်းနဲ့ဖြစ်ဖြစ်ယူနီဖောင်းချွတ်ပြီးတော့ဖြစ်ဖြစ်ဟလာရာထူးအမျိုးစုံတီထွင်ပြီးတော့အထူးအရာရှိဖြစ်ဖြစ်ညွန်ချုပ်စသဖြင့်ပေါ့နော်ဟိုတောင်းဝန်ခံဖြစ်ဖြစ်လှုပ်ပြီးတော့ပြီးခဲ့တော့ဒီတက်မတော်အရာရှိအရာကနေဟာတက်ထဲမှာတော့သူကသူတကယ်ကိုစီကံတကြနဲ့ပုတ်ရှိခဲ့တဲ့ပုံကိုယ်လေးလို့ကျွန်တော်မငင်းပါဘူးသူတို့အရက်ဖက်ဟုတ်ချို့ရေးမှာသူတို့ဟာအဲတီငါငါမငါတော့မှစစ်တပ်ရှိတယ်အဲ့ငါမှလုတ်ပိုင်ခွင့်ရှိရဲဆိုတော့အဲမာနလွဲမားတဲ့မာနနဲ့တရက်ပစ်အုပ်ချုပ်ရေးလုတ်တဲ့ခါမှာအစစပစ္စည်းတော့ရတယ်စစ်ယူနီဖောင်းဝတ်ထားရင်စစ်ယူနီဖောင်းရာဇဝင်ရှိရင်သူဟာအလုံးကိုတော်တဲ့ဟလာမိုးရွှေရွှေကိုဆိုတော့ဟာပေါ့ခုခီပါပဲဟိုဖြစ်နေကြတော့ကတနည်းအားဖြင့်ရှစ်တင်ရှက်တဲ့ဟလာအစိုးရဝန်သားအရာရှိအရာခံဒီလိုမဟုတ်တဲ့စဉ်းစားမှုတွေနဲ့တကယ်လျှောက်ပြီးသူအကျိုးရင်းနဲ့ပဲမှာပစ္စည်းချင်းမကပစ္စည်းလာတာဖြစ်တဲ့အတွက်အဲ့ဒီဟာကြီးကစကျွန်တော်တို့ဟိုပြင်ရမယ်အခြေအနေလို့ကျွန်တော်သဘောတူပါတယ
်ဆိုတော့ကျွန်တော်အရှိကိုပြင်နိုင်မဲ့အလားအလားစဉ်းစားမိတော့လေတော်တော်လေးတော့ရင်လေးစရာလို့ဆိုရမလားပါပဲဆရာဘာကြောင့်လဲဆိုတော့အခုစစ်တပ်ကချုပ်ကင်ထားတဲ့ဌာနတွေကအင်တန်အရေးကြီးတယ်ပြည်ထရေးရိုးဘာတို့ကအဆဆရာနောက်တစ်ခါအခုစစ်တပ်ကကြခင်မမအနာလွှဲပေးရတော့မယ်ဆိုတော့အတွင်းဝန်တွေဌာနတိုင်းမှာခံပလိုက်တာ
ဟုတ်တယ်ခင်ဗျအခုနောက်ဆုံးပေါ့နော်သမတဥသိန်းစိန်ကမထွက်ခင်မှာဒီဟာလုတ်သွားတော့ဟိုအမြဲတမ်းတုံ့ဝန်ဆိုတာအမှန်ငါကျွန်တော်တို့ဥပမာပေးရရင်ဗမာနိုင်ငံလိုပဲဗြိတိသျှလက်ထက်ကလွတ်လပ်ရတဲ့အိန္ဒိယနိုင်ငံမှာထိလိုက်လို့ရှိရင်အိန္ဒိယနိုင်ငံမှာပါတီစုံဒီမိုကရေစီရအစိုးရတွေကပြောင်းပြောင်းသွားပြီးတချို့အစိုးရတွေမတည်ငြိမ်ဘူးခင်ဗျတချို့ဆိုတစ်နှစ်နှစ်နှစ်လောက်နဲ့ထွက်ပြီးပြောင်းရတာတွေရှိတယ်လေးနှစ်တိတိငါးနှစ်တိတိဒီလေဆိုတော့ရှားတယ်ဒါပေမဲ့သူ့မှာအမ်တမခိုင်မာအားကောင်းတဲ့ဘျူရိုကရေစီရန်နေရာကြီးကရှိနေတော့အဲ့ဒါကိုဘယ်သူမှလည်းဟိုထိလို့မရဘူးခင်ဗျအမ်တမတော်တဲ့အရာရှိကြီးတွေကြီးငယ်တွေအများကြီးရှိတယ်အဲ့တော့အဲ့ဒီအရာရှိကြီးတွေနဲ့တိုင်းပြည်ရဲ့အုပ်ချုပ်ရေးမန္တလေးကြီးကိုတက်အောင်လုပ်ထားတယ်ဟိုထက်ကနိုင်ငံရေးစနစ်ပြောင်းရုံနဲ့အဲ့ဒီမန္တလေးကပြောင်းမှာမဟုတ်ဘူးခင်ဗျအဲ့တော့အိန္ဒိယနိုင်ငံနမူနာကြီးကျွန်တော်တို့ပုံမှန်နိုင်ငံမှာမျိုးဆက်ပြက်တယ်လို့ဖြစ်သွားတော့အဲတင်းနှန်းနေလေလို့တယ်နောက်တစ်ခုကခြားခြားလက်ဆံမှုတွေကအကြီးအကျယ်နှစ်ပေါင်းမြောက်များစွာဖြစ်လက်တဲ့ဖြစ်ထားတဲ့စိတ်ဓာတ်အပိုင်းကလည်းပြောင်းရမှာဖြစ်တဲ့တွေ့ကျွန်တော်တို့ပုံမှန်နိုင်ငံမှာနိုင်ငံရေးစနစ်အစိုးရပြောင်းပြီးအဲ့ဒီမန္တန်ကြီးအတွက်ကတော့လူသစ်တွေကိုကျွန်တော်မွေးထုတ်အောင်မယ်မွေးထုတ်ဖို့ကလည်းကြာမှာဆိုတော့လူဟောင်းတွေကိုပဲကျွန်တော်တို့ရသတော့ပြင်ဖို့ဟိုပြင်ရတော့မှာပေါ့နော်ဒါအတွက်လည်းတော့ဟုတ်ခက်ပါတယ်ခက်တဲ့တွေ့အစိုးရမှာအတမကောင်းကြီးပြီးတော့ ဒါနှလုံးသားလည်းဖြူစင်တဲ့အစိုးရမျိုးကြားမှသာလျှင်နှစ်တူတူနဲ့ကျွန်တော်ပြင်နိုင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်အဲစစ်တပ်တက်မတော်ပေါ့လေသူတို့ဘက်ကအာဏာကြီးစိုးနေတာသူတို့ဘက်ကလူတွေပါဝင်နေတဲ့ဆွဲပြင်နောက်ကျွန်တော်စဉ်းစားမိတာချက်ကဆရာဘျူရိုကရေစီရန်ရတဲ့ပုဂ္ဂိုလ်တွေဟာပါတီတန်ရောစင်လူပုဂ္ဂိုလ်တန်ရောစင်ဒါတွေလည်းကင်းဖို့လူတွေလို့ထင်ပါတယ်ဒီမိုကရေစီဖြစ်နိုင်တော့ပါတီတွေအပြောင်းလဲဖြစ်လာမှာပေါ့အစိုးရအပြောင်းလဲအဲ့ဒီခါမှလည်းပဲဆရာစောစောပြောလို့မရင်မရင်ဆက်ပြီးတော့ဒီရန်တရားကိုထိန်းနိုင်မဲ့လူမျိုးလူသင်းတဲ့ထင်တယ်ဆရာ
ဟုတ်ကဲ့အဲ့ဒီချက်ကလည်းအတော်အရေးကြီးတယ်ခင်ဗျာဟလာအစိုးရဝန်ထမ်းဟိုနိုင်ငံပါတီနိုင်ငံရေးမလို့ဟာဆိုတဲ့ဟာမျိုးပေါ့နော်အစိုးရဝန်ထမ်းတော့မဟုတ်ဘူးအခုတော့တမတာလို့ရတော့ပါတီနိုင်ငံရေးမလို့ဟာဘူးဆိုတော့ဖွဲ့စည်းပုံကြီးရလောက်ထားတာတော့ကိုကမောက်ကမောက်ကြီးပေါ့နော်သူလည်းပြောရင်လူတိုင်းမှာကမ္ဘာတစ်ဖြစ်ဖြစ်လားလမ်းမဇေယောင်းနဲ့လူပဲဖြစ်ဖြစ်နိုင်ငံရေးအသိအမြင်ကတော့ရှိနေကြတာပဲညွန်ကြိုင်းမှုချုပ်ကြီးဖြစ်ဖြစ်လားခုနအမြင်နဲ့အတုံးဝင်ပဲဖြစ်ဖြစ်သူကသူတို့ရှိကြတယ်ခင်ဗျဒါမရှိရဘူးလို့ပြောတာကတော့ဒါအတက်တကိုမဖြစ်နိုင်တာကိုမေ့ပေးတဲ့ဟိုစီကံကြီးတစ်ခုပေါ့နော်အဲ့တော့သို့တော်လည်းပဲစနစ်ကလည်းကောင်းမယ်ဘေးကမှန်နိုင်နေရလဲแต่มาเดซื่อเองดีอุชุยเยียนเนี่ยแหละปกูนี่แหละเว้ยมันกันเนี่ยล่ะอุชุยลั่นจังตะตะกูตรุเบอซัวตะตะสุแล้วมุบ่เนาะตู่มาใส่แท้ฉิราตะปันบ่ตะกันเล็ดตุ้ยลุ่นไหนลาเลยมั้ยตลอดไอ้อเซนลาก็เจอเราไอ้อเซนลาเยอะแล้วเป็ดท่าတော့ก็ตลอดกูတော့โหลุ่นอยู่อ่ะเลยมั้ยเออเจอเนี่ยอําตําตอเนี่ยยาฉิดิสิงก้องเนี่ยยาฉิดิอายีฉิดิฉิเดลูกတော့เจอโหကိုယုံကြည်ပါလေအဲ့ပုဂ္ဂိုလ်ကြီးစပြထားပြီးတော့သူ့ကိုနမူနာထားပြီးတော့ပြင်ကြရလိမ့်မယ်ခက်တာတော့ခက်တယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုကဒါလောလောဆယ်မှာဘျူရိုကရေစီရန်တရားကောင်းကောင်းနဲ့ရှေ့ကိုအဆက်ဆက်ရေးပေါ်ဆရာလက်ရှိပုဂ္ဂိုလ်တွေထားနောက်တစ်ခါနောက်လာမယ့်မျိုးဆက်သစ်တွေဘျူရိုကရေစီရန်တရားကိုထိမ့်မယ့်မျိုးဆက်သစ်တွေမွေးထုတ်တဲ့နေရာမှာပညာရေးစနစ်လည်းသိအကြီးကြီးတယ်ထင်ပါတယ်အိန္ဒိယမှာကြတော့ပညာရေးစနစ်ကမွေးထုတ်တဲ့လူတွေကဒီခေတ်သစ်ဘျူရိုကရေစီရန်တရားမှာဘလောက်အဝင်ဝင်ကြဖြစ်ကြတယ်လဲဆရာ
အဲ့အိန္ဒိယနမူနာပဲဒီဥပမာပေးရင်ပေါ့နော်ယူရာမြူရာတပိုက်ပေါ့ဥပမာပေးတာတော်တော်ကြီးပြောပါတယ်သူတို့ဒီမှာနော်အရင်တော့ပမာပြီးမှဟို ICS လို့ဟာမျိုးပေါ့နော
်
ရာရှိကြီးတွေကိုဗြိတိချလက်ထက်တွေကမွေးထုတ်ထားတဲ့အစင်လားခုထိတောက်လျှောက်ရှိနေတယ်အဲ့တော့အဲ့ဒီလိုင်းကိုရောက်သွားတယ်အဲ့ဒီမိုးဝမ်းကြောင်းလိုင်းရောက်ရောက်သွားတဲ့ရာရှိငယ်တွေရာရှိကြီးတွေဟာလည်းပဲတကယ်ကိုသူလာသူ့မှာလဲလုံးလုံးလုံးနေဥပဒေစီမင်းလာခိုင်ခိုင်မာမာရှိတာဟုတ်ရှိတဲ့အတိုင်းသူကသွားလို့လုံလို့ရတယ်ဘာမှဒီမှာအဲ့ဒီဥပဒေပိုင်းကလည်းကျွန်တော်တို့လုံရအောင်ပေါ့နော်ဆိုတော့သူတို့မှာလဲလေးစားလောက်တဲ့ပုံကိုကြီးဖြစ်လာကြတယ်ခင်ဗျအတ္တမတန်ဖိုးထားတတ်တယ်ကျွန်တော်တို့ဘာမှဒီမှာယူနီဖောင်းဝတ်ထားမှနောက်ကြတော့မဆလာဝင်းမှနောက်ကြတော့ကြံခိုင်ရေးဝင်းမှသက်သက်ပြင်ပေါ်လေးအဲထင်ကြီးရမယ်လို့လုံထားတဲ့အစင်လာကြီးကလည်းပြောင်းသွားမှာကိုပိုင်အကြီးချင်းဒီစီအောင်ကျွန်တော်တို့ကလက်ကျင့်မွေးထုတ်ဖို့လိုတယ်။ဒါပေမဲ့ကဟိုပြူကျေစွန်းသာဆွေးနွေးသလိုပညာရေးစနစ်ပေါ့နော်။အောက်ခြေပညာရေးတဲ့မကပဲနဲ့ဒီအဲဒီ secondary tertiary ပညာရေးမှာပါကျွန်တော်တို့ကလိုက်ပြီးတော့ပြင်ရလိမ့်မယ်။သို့တော်လည်းပဲကျွန်တော်အရှိတာကလူငယ်တွေဟာဟိုတက်ကြွတဲ့စိတ်နဲ့အကောင်းမြင်စိတ်တွေနဲ့အားတက်မှုတွေရှိနေတော့ကအဲ့ဒီအားတွေကိုတုံးရင်တော့ကကျွန်တော်တို့ဟိုမြန်ဆန်နိုင်အောင်ကြိုးစားနိုင်ကောင်းရဲ့လို့ကျွန်တော်ဟိုမလို့လင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးမိချင်တာတစ်ခုကတော့သောဒရှင်ရဲ့စူတောင်းကကြည်ပြီးတော့ကျွန်တော်နဲ့ဆရာနဲ့ဆွေးနွေးချက်ကိုကျွန်တော်လွှင့်လိုက်ပြီးတဲ့နောက်မှာသောဒရှင်တွေကပြောကောင်းပြောလာမယ်။အိန္ဒိယနိုင်ငံဟာခြားစားပျက်စီးမှုသိရှိတာပဲ။အဲ့ဒါကိုဥပမာပေးတာကိုထိုက်ကသိမဟုတ်ဘူးလို့ပြောတဲ့လူတွေစီကောင်းစီလာမယ်ဆရာကျွန်တော်ဘယ်လိုပြန်ပြောရမလဲ
။ပါပါတယ်ခင်ဗျ။အဲ့ဒီချက်လေကျွန်တော်တို့ညင်းလို့မရဘူး။ကျွန်တော်လည်းညင်းပါဘူး။သို့တော့ကမ္ဘာလုံးမှာပေါ့နော်ဒီတဲ့ဟိုအိန္ဒိယတရုတ်ပြည်ကြီးကြီးလည်းပဲဒီတိုင်းပဲနောက်တစ်ခါရှေ့ဆုံးကရောက်နေတဲ့အမေရိကန်ပြည်ထောင်စုကြီးလည်းပဲပြောစရာတော့ရှိတယ်သို့တော့အဲ့လိုနိုင်ငံကြီးတွေမှာအဲသူစနစ်တွေကလူအတိုင်းဝိုင်းရတဲ့လက်ခံနိုင်လောက်တဲ့အဆင့်အောင်းအောင်းတစ်ခုကိုရောက်နေကြတယ်လို့ကျွန်တော်မြင်ပါတယ်နော်အားနည်းချက်တော့ရှိတာပေါ့အဲ့တော့ဗမာပြည်လည်းပဲအဆင့်တစ်စုံတည်းအားတက်လာအောင်တော့ကျွန်တော်တို့ဝမ်းဝမ်းကြိုးစားကြမှာပဲလို့ပါပါတယ
်။ဥကြောစန္ဒာစီစဉ်တင်ဆက်တဲ့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာ Fulbright ပညာသင်ဆုကြီးမြင့်ခံရပြီးတော့အမေရိကန်နိုင်ငံ Notre Dame တက္ကသိုလ်မှာဥပဒေဘာသာရပ်ဆိုင်ရာမဟာဘွဲ့လာပြီးတော့လေ့လာသင်ယူနေတဲ့မတ်နွေနွေတွင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
တော့တရားမျှတမှု justice ကိုယုံကြည်ပါတယ် liberal democracy စနစ်မှာတော့လူတိုင်းရဲ့ကိုယ်ပိုင်ပြဌာန်းခွင့်ဆုံးဖြတ်ချက်ချပိုင်ခွင့်အစရှိတဲ့လွတ်လပ်ခွင့်တွေကိုဗဟိုပြုပြီးတရားမျှတမှုကိုကျမတို့စဉ်းစားယူလေးရှိပါတယ်လူတစ်ယောက်ချင်းစီရဲ့လွတ်လပ်ခွင့်တွေကိုအခြေခံတဲ့အတွက်ကြောင့်ကိုကျင့်သိက္ခာလူကောင်သိက္ခာဆိုတာလူတိုင်းမွေးကလေးကပိုင်ဆိုင်ထားတဲ့တန်းတူအခွင့်အရေးဖြစ်လာတယ်မွေးရပါဖြစ်လို့လူတိုင်းနဲ့ထိုက်တန်တဲ့မိမိရဲ့ထိုက်တန်မှုကိုအခြားလူတွေကလေးစားမှုရှိရမှာဖြစ်ပြီးမိမိကလည်းအခြားလူတွေကိုပြန်လည်လေးစားရမယ့်တာဝန်ရှိတယ်။ဒါက liberal democracy စနစ်မှာတရားမျှတမှုရဲ့အခြေခံစဉ်းစားချက်တစ်ခုဖြစ်တယ်။ဒါအပြင်တရားမျှတမှုရဲ့သဘောတဘာဝကကျယ်ပြန့်တဲ့အတွက်ကြောင့်သူ့ကိုအသုံးချတဲ့နေရာကိုလိုက်ပြီးအသေးစိတ်အသေးပဲပြောင်းလဲတယ်။ဥပမာကောင်းမွန်တဲ့တရားစီရင်ရေးစနစ်မှာကျိုးချောင်းစီလျော်တဲ့စီရင်တုံးဖြတ်ထုံးတွေ၊စီကံကျင့်ဝတ်တွေ၊ဤဥပဒေတွေမူပေါင်းတွေရှိပါတယ်။တရားမျှတတဲ့ဥပဒေစနစ်လို့ပြောလိုက်ရင်လူတိုင်းက due process of law ကိုခံစားခွင့်ရှိတဲ့စနစ်ဖြစ်ရမယ်။ due process of law ဆိုတာလူတစ်ယောက်ရဲ့ဘဝလွတ်လပ်ခွင့်နဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုကိုတရားဥပဒေနဲ့မညီညွတ်ပဲ။ဒါမှမဟုတ်ရင်နိုင်ငံသားတွေကိုပေးရမယ့်ဥပဒေကာကွယ်ကိုထဲမတွက်ဖ ೇನೆ ဘသူကမှယူဆောင်သိမ်းပိုက်ခွင့်မရှိပါဘူး။တကယ်လို့များလူတယောက်ကတရားခွင်ကိုရောက်ရှိခဲ့မယ်ဆိုရင်လည်းတရားဥပဒေရဲ့အကာအကွယ်ကိုတန်းတူရပိုင်ခွင့်ရှိကိုရှိရမယ်။ကာယကံရှင်ရဲ့အမှုတော်အမှုလာနဲ့ပတ်သက်လို့ကာယကံရှင်ကိုတည်ပေးရမယ်။ရှေ့နေရှိရကိုစိတ်တိုင်းညှောက်ခေါ်ပိုင်ခွင့်ရှိရမယ်။ငွေချေးမတက်နိုင်ရင်အစိုးရကဥပဒေအထောက်အကူပြုအဖွဲ့နဲ့ချိတ်ဆက်ပေးရမယ်။စီရင်ချက်မချမချင်းအပြစ်ကင်းသေးတယ်လို့မှတ်ယူပြီးတန်တရားရဲ့အကျိုးကိုခံစားခွင့်ရှိရမယ်စသဖြင့်ပေါ့နော်။ Social Justice လူမှုရေးစနစ်တရားမျှတမှုမှာဆိုရင်တော့ပညာရေးကျန်းမာရေးဘဝလုံခြုံမှုစတဲ့အခွင့်အလန်းတွေနဲ့ထူးအခွင့်အရေးတွေကိုလူလူအကြမ်းမြမြတတဖြစ်အောင်အကောင့်ထဲပေါ်နိုင်လောက်တဲ့စနစ်မျိုးကိုခေါ်ပါတယ်။ဥပမာငကိုချို့တဲ့တဲ့မိသားစုတွေမတန်ဆွမ်းသူတွေကိုလောက်ကင်နိုင်တဲ့စွမ်းရည်အရာမှာအခြားပြည်သူတွေနဲ့ဒန်းတူဖြစ်လာတဲ့အချိန်အတိုင်းတာတစ်ခုအတီးအထူးအခွင့်အရေးပေးတာမျိုးပေါ့နော်။လူတူဦးချင်းအနေနဲ့ခြုံပြောရလို့ရှိရင်တရားမျှတမှုဆိုတာချီအနေနဲ့အချိန်အခါကိုလိုက်ပြီးမျက်များတက်တဆုံးဖြတ်ပြုတ်မှုနိုင်စွမ်းလို့ဆိုချင်ပါတယ်။မျက်များတက်တဆုံးဖြတ်ပြုတ်မှုနိုင်စွမ်းဆိုတဲ့အရေးချင်းကိုရဖို့ကအင်မတန်ခက်ခဲပါတယ်။ကျမတို့ကဒီအရေးချင်းကိုပိုင်ဆိုင်ဖို့အတွက်လေ့လာမှုတွေအများကြီးပြုလုပ်ရပါမယ်။တန်ဖိုးရှိရစပေတွေမှတ်တမ်းရုပ်ရှင်တွေထဲကနေလေ့လာမှုတွေဒေတာအတီးတီးလူမှုပတ်ဝန်းကျင်အမျိုးမျိုးကနေကြကြပြန်ပြန်လေ့လာကောက်ချက်ချမှုအစရှိတဲ့လေ့လာမှုတွေကိုပြုလုပ်ရပါမယ်။တမာတမတ်ကြကြတွေးခေါ်တတ်ရပါမယ်။ကလေးငယ်တွေကိုလည်းတရားမျှတမှုဆိုတာဘာလဲဆိုတာကိုသူတို့ဖာတာရှာဖွေလာအောင်အားပေးရပါမယ်။နောက်ပြီးတရားမျှတမှုဆိုတာသူများပေးမှရတာမဟုတ်ပါဘူး။ကိုကိုတိုင်းတိဆောက်ယူရမယ်။ကျမတို့တစ်ချိန်မြင်တွေ့ချင်တဲ့မြန်မာလူအဖွဲ့အစည်းရဲ့အနာဂတ်ကကျမတို့မျိုးဆက်အစဉ်အဆက်လက်ထဲမှာရှိတဲ့အတွက်ကြောင့်မို့ကျမတို့တရားမျှတတဲ့လူအဖွဲ့အစည်းတရက်အဖြစ်ကဘာမှဥမော့ပြီးရတည်ကျင်သလားစိတ်ခံစားမှုကိုလိုက်ပြီးစန္ဒာဂရိနဲ့ဆုံးဖြတ်တတ်တဲ့လူအဖွဲ့အစည်းမျိုးအနေနဲ့ရတည်မလားဆိုတာကျမတို့နိုင်ငံသားတဦးချင်းစီကတရားမျှတမှုကိုဘလို့အစဉ်စဉ်တိဆောက်သွားမလဲဆိုတဲ့ခံယူချက်အပေါ်မူတည်ပါတယ်။တရားမျှတမှုကိုဘလို့တိဆောက်မလဲဆိုတော့လူတစ်ယောက်ချင်းစီကမိမိမိသားစုပတ်ဝန်းကျင်ကနေစပြီးပြည်မှန်တတဆက်ဆံပြည်မှုတက်တဲ့လေအထလေးတွေကနေစတင်တိဆောက်ရမယ်လို့လည်းကျွန်မယုံကြည်မိပါတယ်ရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါတော့ Fulbright ပညာသင်ဆုချီးမြှင့်ခံရပြီးတော့ American တက္ကသိုလ်မှာဥပဒေဘာသာရပ်ဆိုင်ရာမဟာဘွဲ့လေ့လာသင်ယူနေတဲ့မတ်နွန်းနွလင်းရဲ့ယုံကြည်ရာကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်နဲ့လာအိုနှစ်နိုင်ငံကြားနက်ရှိုင်းနဲ့မဟာမိတ်ဖြစ်တယ်ဆိုတာကိုပြသဖို့အတွက်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာလာအိုစ်နိုင်ငံကိုဒီဇင်ဘာလ18ရက်နဲ့18ရက်နေ့တွေမှာတွားရောက်ခဲ့ပါတယ်လာအိုစ်နဲ့အမေရိကန်နိုင်ငံအစိုးရတွေနဲ့ပြည်သူတွေကြားဆက်ဆံရေးကဏ္ဍတည်တည်ဖွင့်လှစ်လိုက်တာဖြစ်ကြောင်းနိုင်ငံခြားရေးအသိပ္ပံမှာများပြတဲ့ပြဿနာတွေကိုလက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆယ်ကပြောကြားခဲ့ပါတယ်ဒီမိတ်ဆွေဖြစ်မှုဟာ စီးပွားရေးဖွံ့ဖြိုးမှုကျန်းမာရေးပညာရေးနဲ့တဘာဝဝန်းကျင်ကာကွယ်ထိန်းသိမ်းရေးတွေလိုမျိုးနှစ်နိုင်ငံစလုံးအတွက်အရေးပါတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ရေးဖြစ်ပါတယ်။ဒါအပြင်နှစ်နိုင်ငံဆက်ဆံရေးအဆင့်မြင့်စေဖို့အတွက်တိုးပြီးလှုပ်ဆောင်တဲ့အနေနဲ့ဒီနှစ်နှောင်းပိုင်းလောက်မှာ American သမ္မတ Barack Obama နဲ့နိုင်ငံခြားရေးဝန်ကြီး John Kerry တို့ Laos နိုင်ငံကိုလာရောက်လည်ပတ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ Laos ပြည်သူ Democratic သမ္မတနိုင်ငံနဲ့ဆက်ဆံရေးခိုင်မာစေဖို့အတွက်သမ္မတ Obama လာရောက်လည်ပတ်မယ့်အချိန်ဟာတနှစ်တောင်မလိုတော့ဘူးလို့လည်းပြောကြခဲ့တာပါ။လက်ထောက်နိုင်ငံခြားရေးဝန်ကြီး Russell ဟာ Laos ဒုတိယဝန်ကြီးချုပ် Dr. Thaung Lun Silu ဆက်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးတွန်းမြင့်လာစေဖို့နဲ့2016ခုနှစ်မှာ Laos နိုင်ငံကအာဆီယံရဲ့အရှိအအဝါထိပ်သီးညီလာခံတွေအပါအဝင်အာဆီယံအစည်းအဝေးတွေကိုကျင်းပနိုင်ဖို့ပြင်ဆင်နေတာတွေအတွက် American နိုင်ငံကပံ့ပိုးကူညီရေးကိစ္စရပ်တွေကိုပါဆွေးနွေးခဲ့တာပါ။တစ်ဆက်တည်းမှာပဲလက်ထောက်နိုင်ငံခြားရေးဝန်ကြီး Russell ကကျန်းမာရေးဝန်ကြီးဒေါက်တာ Esvan Bhumbi ချင်းနဲ့ပါတွေ့ဆုံပြီးနှစ်နိုင်ငံအနာဂတ်ပူးပေါင်းဆောင်ရွက်ရေးနဲ့ Laos နိုင်ငံရဲ့ကျန်းမာရေးကဏ္ဍအတွက်အထောက်ပံ့ပေးဖို့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒါအပြင် Laos လက်ထောက်နိုင်ငံခြားရေးဝန်ကြီးတွေဖြစ်တဲ့ Mr. Aung Kyaw Htet ကောင်းနဲ့ဆုံဖတ်ဟောင်ပေါင်းလောင်တို့ကိုရောပြည်ပဆက်ဆံရေးကော်မတီပါတီဥက္ကဋ္ဌဒေါက်တာဆောင်တုံဇာရာချက်တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးဟာသူ့ရဲ့Laos keys and so much that came American Suya English sa len lan mi si season ga ni ma cha thei kin ga ma bwa ya khe tu ri ko khong pyu de Laos Suya ba si akhana ko tet yak khe ba de thuro ha Vien chan myo ma phwet let tha de di season auk ga na ne akha me English sa atan twin ne ten lan nawn ne mu chong ni ya de lu nge ri twet chwan chin mu ten nan ri ko tet khe cha da ba di chang da ri ne twet saung mu ga ni English sa tin cha de pinya yi chang ya la de a chu ri ko သူကိုယ်တိုင်လက်တွေ့မြင်ခဲ့ရတာဖြစ်ပါတယ်။ Laos ပြည်သူ Democratic သမ္မတနိုင်ငံနဲ့ American နိုင်ငံကခေါင်းဆောင်ပိုင်းတွေနဲ့အဆင့်မြင့်အရာရှိလဲပတ်မှုတွေမကြာသေးခင်ကမှပိုပြီးတိုးလာနေချိန်မှာဆက်ဆံရေးပုံမှန်ခိုင်မာစေဖို့အတွက်လက်ထောက်နိုင်ငံခြားရေးဝန်ကြီး Russell တွားရောက်တာဖြစ်ပါတယ်။ American နိုင်ငံအနေနဲ့အခုလို Laos မဟာမိတ်နိုင်ငံနဲ့ဆက်ဆံရေးခိုင်မာစေဖို့လက်တွဲပြီးလှုပ်ဆောင်တာဟာနှစ်နိုင်ငံစလုံးအတွက်ရောအာရှ Pacific ဒေသအတွက်သာမကကဘာကြီးအတွက်ပါအကျိုးရှိစေတာမဟုတ်ဂုဏ်ယူပါတယ်လို့လည်းပြောပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်။ VOA အမေရိကန်အသံကနေကြာသပတေးနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိထပ်မံပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။လိုင်းဒိုမီတာ16 19နဲ့24တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာ။အခုမနေ့ဖက်အစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ
်။ဒီမိုကရက်တစ်ပါတီကဆိုရှယ်လစ်ဝါဒီဘန်နီဆန်ဒါစ်နဲ့ပြည်နာတထေးကြီးဒေါ်နယ်ထရမ့်တို့နှုတ်ဟာနယူးဟမ်ရှယ်ပြည်နယ်မှာပြည်နယ်ကဥဆောင်ကျင်းပတဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအင်္ဂါနေ့ကအသီးသီးအနိုင်ရလိုက်ကြပြီဖြစ်ပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲဟာမနေ့ကချက်ချင်းဆိုသလိုပဲမကြာခင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေကျင်းပမဲ့ South Carolina နဲ့ Nevada ပြည်နယ်တို့မှာအယုံဆိုင်မဲဆွဲစည်းရုံးနေကြပြီဖြစ်ပါတယ်။နယူးဟမ်ရှယ်ပြည်နယ်ကသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအဆင့်9တာရရှိခဲ့တဲ့ကုမ္ပဏီအကြီးအကဲဟောင်းကာလီဖီယိုရီနာနဲ့အဆင့်6တာရရှိခဲ့တဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီတို့နှစ်ဦးဟာသမရကိုယ်စားလှယ်လောင်းရှင်ပြိုင်မှုကနေနှုတ်ထွက်သွားကြပြီဖြစ်ပါတယ်။အလက်ပိုမြို့နဲ့စီးရီးယားနိုင်ငံမြောက်ပိုင်းကအခြားဒေသတွေပေါ်ရုရှားနိုင်ငံရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခတ်မှုတွေကိုမတားဆီးနိုင်ခဲ့ပဲတူရကီနယ်စပ်မှာရောက်နေတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေကိုတူရကီနယ်စပ်ကိုဖွင့်ပေးဖို့တောင်းဆိုနေတဲ့အတွက်တူရကီဝန်ကြီးချုပ်ကကုလသမဂ္ဂလူမျိုးရင်းကောင်စီနဲ့နိုင်ငံတကာအသံဝိုင်းကိုပုတ်ထူးနေကဝေဖန်ပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာအရှိတောင်အရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်များကိုဖိတ်ခေါ်ပြီးတော့ကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့ Sunny Lands မှာနေရာကျထိပ်သီးညီလာခံကျင်းပမှာဖြစ်ပါတယ်။အရှိတောင်အရှတိုက်ရဲ့အရေးပါမှုကိုအတိအမှတ်ပြုအလေးထားတဲ့အနေနဲ့အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသမ္မတဘာရက်အိုဘားမားက February 15ရက်နေ့16ရက်နေ့အထိနေရာကျထိပ်သီးညီလာခံကျင်းပသွားမှာဖြစ်ပါတယ်။မလကုံမှာယာရုကအနားယူရမယ့်မြန်မာသမ္မတဦးသိန်းစင်ဟာလည်းဒီထိပ်သီးဆွေးနွေးပွဲကိုတက်မှာဖြစ်ပါတယ်။အခုညီလာခံကျင်းပတာဟာသမ္မတဥပမအစိုးရရဲ့အာရှချင်းဝင်ရှာညီရေးအမေရိကန်အစိုးရရဲ့ policy ကိုမိမောင်းထုတ်ပြတဲ့ထူးခြားတဲ့ညီလာခံလည်းဖြစ်ပါတယ်
။နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းစီစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ V VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တောတာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းကြပါစေကျွန်တော်ဆက်မိုးပေးပါခင်ဗျာ
This program has come to you from the Voice of America, Washington.